Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 22ရက်နေ့တောက်ချာနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမုတ်ကြောင့်နဲ့ပဲသူပြောပြပေးမှာပါမြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေကိုဗြိတိန်ပါလီမန်မှာဆွေးနွေးခဲ့ပါတယ်မြန်မာကိုလေရင်စီတင်သွင်းမှုအာမခံပေးနေတဲ့ဗြိတိန်ကုမ္ပဏီတွေကိုရက်တန်းကရက်တန်ဖို့ဘာမှကင်တင်ယူစီကတောင်းဆိုလိုက်ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ဆူဒန်နိုင်ငံနားမှာအမေရိကန်ကတပ်တွေကိုအသင့်ချထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမုတ်ကြောင့်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါခင်ဗျာ
It bodes well that Apple is able to bring the Apple Store experience which is much more different
India ma Apple အယောင်ဆိုင်စတင်ဖွင့်လိုက်ပါပြီမကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ Ranger လူမျိုးတွင်းတပ်ဖြတ်မှု ICJ မှာရင်ဆိုင်ဖို့ကိုနောက်နှစ်အထိရွှေ့ဆိုင်းပေးဖို့မြန်မာစစ်ကောင်စီကပန်ကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာဘိုးအစိုးရကစေးကြောက်ကိုတရားဝင်ခွင့်မပြုသေးတဲ့အတွက်လုပ်ငန်းရှင်တွေအခက်အခဲတွေ့နေပါတယ်ဒီလိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေအပြီးမှာတော့အပတ်စဉ်တင်ဆက်နေကြဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်NATO မဟာမိတ်အဖွဲ့အတွင်းမှုချုပ် Jens Stoltenberg ဟာယူကရိန်းကအမေရိကန်ဥဆောင်တဲ့အနောက်အုပ်စုဖြစ်တဲ့ NATO အဖွဲ့မဟာမိတ်ဖြစ်နေရှိတိုက်တယ်လို့ကြက်သပရင်းနေမှာပြောကြားလိုက်ပါတယ် NATO အတွင်းမှုချုပ်ရဲ့ဒီရက်တီချက်နဲ့ပတ်သက်ပြီးတော့ရုရှားကချက်ချင်းပဲကန့်ကွက်ခဲ့တာပါယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲနေတာ14လအကြာမှာယူကရိန်းကိုပထမဆုံးတွားရောက်ခဲ့တဲ့အတွင်းမှုချုပ် Stoltenberg ကဥရောပ Atlantic ဒေသရင်းနိုင်ငံများအဖွဲ့ဟာယူကရိန်းအတွက်နေရာမှန်ဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းရဲ့ဆိုဗီယက်ယူနီယံခေတ်စစ်ပစ္စည်းတွေကို NATO အဖွဲ့ရဲ့ဆန်းနဲ့အကန့်ညီတာတွေနဲ့ပြောင်းလဲတက်ဆင်ရေးအတွက် NATO မဟာမိတ်အဖွဲ့ကနေပံ့ပိုးကူညီမှာတွေကိုသူဟာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။ယူကရိန်းကစစ်ပွဲဘက်လောက်ကြာကြာယူကရိန်းဘက်ကနေ NATO အဖွဲ့ကရပ်တည်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားဆိုတာပြောခွင့်ရဒီမီထရစ်ပက်စကော့ကတော့ရုရှားရဲ့အိမ်နီးချင်းယူကရိန်းကိုအဖွဲ့ဝင်32နိုင်ငံရှိတဲ့ NATO အဖွဲ့ရဲ့ဝင်ရောက်မှုအတွက်ခုခံကာကွယ်သွားရေးဟာရုရှားဆိုရဲ့ကြံနေသေးတဲ့ရည်မှန်းချက်လို့ပြောပါတယ်။ယူကရိန်း NATO အဖွဲ့ဝင်ဖြစ်မှာကိုရုရှားကအပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ်။ဒီလအစောပိုင်းမှာတော့ရုရှားဟာသူနဲ့ကီလိုမီတာ1300လောက်နယ်နိမိတ်ချင်းထိစပ်နေတဲ့ဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်သွားခဲ့တယ်လို့နောက်အိမ်နီးချင်းဆွေဒင်နိုင်ငံကလည်းလာမဲ့လတွေအတွက်မှာNATO အဖွဲ့ဝင်ဖြစ်ဖို့အတွက်ကြိုးပမ်းနေတာဖြစ်ပါတယ
်။စီးရီးယားရှေ့မြောက်ပိုင်းကထိန်းသိမ်းရေးစခန်းတွေနဲ့အချင်းထောင်တွေမှာထိန်းသိမ်းခံထားရတဲ့ Islamic အစွန်းရောက် IS တိုက်ခိုက်သမားတွေတိုက်ခိုက်ရေးသမားတွေကိုပြန်လည်ခေါ်ယူဖို့သက်ဆိုင်ရာနိုင်ငံတွေကိုအမေရိကန်ကထပ်မံတောင်းဆိုလိုက်ပါတယ်။ IS အဖွဲ့2019ခုနှစ်မှာစစ်ရှုံးနိမ့်ပြီးကတည်းကထောင်ထဲချီတဲ့နိုင်ငံရခြားတိုင်းပြည်တွေကတိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုတွေကိုအမေရိကန်ကျောရောင်းနောက်ခံပြုထားတဲ့ Syria Democratic တပ်ဖွဲ့ SDF လက်အောက်မှာရှိတဲ့စခန်းတွေနဲ့အချင်းတောင်တွေမှာထိန်းသိမ်းထားပါတယ်။ Syria နိုင်ငံရှေ့ပြောက်ပိုင်းမှာရှိတဲ့ထိန်းသိမ်းရေးစခန်းနှစ်ခုမှာထိန်းသိမ်းခံထားရတဲ့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့အမျိုးသမီးနဲ့ကလေးတွေကိုသက်ဆိုင်ရာနိုင်ငံအများအပြားကပြန်လည်ခေါ်ယူနေချိန်မှာပဲအဲ့ဒီမှာထိန်းသိမ်းခံနေရတဲ့ IS တိုက်ခိုက်ရေးသမား1000ကျော်ကိုနေရာပြန်ပို့နိုင်ဖို့အတွက်အမေရိကန်တာဝန်ရှိသူတွေကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါဟာကဘာပေါ်မှာလက်ရဖမ်းမိထားတဲ့အချမ်းဖက်သမားတွေအများဆုံးစုစည်းနေတဲ့နေရာပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအချမ်းဖက်မှုတံပြန်ဆောင်ရွက်ရေးလက်ထောက်ညှိနှိုင်းရေးမှူးအီယန်မော့ရှ်ကပြောဆိုခဲ့ပါတယ်ဖမ်းဆီးခံထားရသူတို့ရဲ့တိုက်ခိုက်ရေးသမားဖမ်းဆီးခံထားရတဲ့တိုက်ခိုက်ရေးသမားတွေကိုလွတ်မြောက်အောင်ကြိုးပမ်းပြီး IS အဖွဲ့ဟာသူတို့ရဲ့အင်အားကိုတခါပြန်လည်ဖြစ်တင်းဖို့အခွင့်အလမ်းအသစ်ရှာဖွေနေတယ်လို့လည်းသူကပြောဆိုပါတယ်တကယ်လို့သူတို့လွတ်မြောက်သွားမယ်ဆိုရင်တော့ Syria အရှေ့မြောက်ပိုင်းကိုချိန်းချောက်နိုင်အောင်ဒါမကဒေတာရင်းနိုင်ငံအနေနဲ့ American နိုင်ငံအထိချိန်းချောက်လာလိမ့်မယ်လို့လည်းဗိုလ်ထုနေကပြုလုပ်တဲ့ Washington မှာမူဝါဒရေးရာဆွေးနွေးပွဲမှာ Mosk ကပြောကြားခဲ့ပါတယ
်။ Sudan မှာတိုက်ပွဲတွေကြာပိတ်မိနေတဲ့အရက်သားတွေဘေးကင်းရင်းနဲ့လူအတာတွေကိုပေးဝေနိုင်ရတဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့နောက်ပြီးတော့ မွတ်စလင်တွေရဲ့ဥပုပ္ပလကုံဆုံးတဲ့အထိမ်းအမှတ်ဖြစ်နေတဲ့၃ရက်ကြာအပြစ်ကရက်ဆဲဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကချက်သဘရင်းနေမှာပန်ကြားလိုက်ပါတယ
် This must be the first step in providing respite from the fighting and paving
ဒီလိုလုပ်နေတာကနေပြီးတော့တိုက်ခိုက်မှုတွေရက်ဆဲသွားမယ်ဈေးမဲ့ပထမခြေလှမ်းဖြစ်လာဖို့အပြင်ခိုင်မြဲတဲ့အပြစ်ကရက်ဆဲမှုဖြစ်လာဖို့ပါလမ်းဖောက်တာဖြစ်ကြောင်းမြောက်ကုလသမဂ္ဂရုံးချုပ်မှာအတွင်းမှုချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။အတွင်းမှုချုပ်ကအာဖရိကသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်ကခေါင်းဆောင်နေအပြင်ဒေသရင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ IGAD နဲ့ရောဩစာကြီးတဲ့တခြားနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ပါမကြသေးခင်ကပဲအွန်လိုင်းကနေတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဆူဒန်မှာအာနာတိုင်းရံမှာပေါဝင်ပြီးလက်ရှိမှာပြိုင်ဘက်တွေဖြစ်နေကြတဲ့ကြီးတဲ့ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘော်ဟန်နဲ့ RSF ပြည်သူ့စစ်အကြီးကဲဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒန်ဒါဂါလိုတို့ကြားမပြေလည်မှုတွေကလည်းစနေနေ့မှာဆက်တင်တဲ့အကြမ်းဖက်မှုတွေရော့ပါစေဖို့အတွင်းမှုချုပ်ကကြိုးပမ်းနေတာပါအခုတိတော့မပြေလည်သေးပါဘူးနှစ်ဖက်ရန်လိုမှုတွေပြေပြောက်စေဖို့အတွက်ဆွေးနွေးမှုလုပ်အောင်မှာဖြစ်ပြီးဒီမိုကရေစီပြောင်းလဲအောင်မြင်စေဖို့ရတအစုကခန့်အရေးဆက်တင်ဖို့လည်းအတွင်းမှုချုပ်ကအကြံပေးပါတယ်လက်ရှိတိုက်ပွဲတွေကြောင့်တေဆုံးရသူဟာ330ကျော်ရှိပြီးတော့ဒဏ်ရာရသူက3200လောက်ရှိနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကြေညာပြီးနေမှာပြောပါတယ်အခုနောက်ဆုံးအကြမ်းဖက်မှုမတိုင်ခင်ကတည်းကဆူဒန်မှာလူသားစာနာမှုအကူအညီလိုအပ်နေသူတွေဟာနိုင်ငံအလူအရေ3ပုံ2ပုံဖြစ်တဲ့16တန်းဖြစ်နေတယ်လို့လည်း WHO ကပြောပါတယ
်အာဖရိကတိုင်းအရှေ့မြောက်ပိုင်းကဆူဒန်နိုင်ငံမှာစစ်ကောင်းဆောင်နှစ်ဦးတိုက်ပွဲဖြစ်ပြီးတင်းမာမှုတွေမြင့်တက်နေလို့မြို့တော်ခါတွန်အနီးကမြို့တော်ကာတွန်ကအမေရိကန်တန်ရုံဝန်ထမ်းတွေကိုလိုအပ်ရင်ကယ်ထုတ်နိုင်ဖို့အမေရိကန်ပစ်တဂွန်စစ်ဌာနချုပ်ကဆူဒန်အနီးမှာစစ်ရင်အားတွေနေရာချထားပါတယ်။အမေရိကန်အာဖရိကစစ်ဌာနချုပ်ကဆူဒန်နိုင်ငံရဲ့အခြေအနေကိုစောင့်ကြည့်နေပြီးဖြစ်နိုင်ခြေအမျိုးမျိုးအတွက်တင်းလျော်တဲ့အစီအစဉ်တွေပြင်ဆင်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မူဝါဒနဲ့လုံခြုံရေးကိစ္စရပ်အနေနဲ့အနာဂတ်မှာဘာတွေဖြစ်လာနိုင်လဲဆိုတာကိုတော့မှန်းဆပြောဆိုတာမျိုးမလုပ်ဘူးလို့လည်းပြောပါတယ်။ဆူဒန်မှာဧပြီလ15ရက်နေ့ကအစိုးရနဲ့လက်နက်ကိုင်အတိုက်အခံတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းအနည်းဆုံးလူ330လောက်သေဆုံးခဲ့ပြီး3200လောက်ဒဏ်ရာရရှိခဲ့တဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုထားပါတယ်။စစ်ဖြစ်နေတဲ့နှစ်ဖက်ခေါင်းဆောင်တွေဖြစ်ကြတဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့ SAF ရဲ့အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟန်နဲ့သူ့ရဲ့လက်ထောက်ဟောင်းဖြစ်တဲ့ထောက်ပံ့ရေးချင်းမြန်တပ်ဖွဲ့ RSF တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ကာလာလိုတို့နှစ်ဦးအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ပြီးစစ်ဆိုင်ညှိနှိုင်းရေးလမ်းကြောင်းကိုပြန်သွားဖို့အမေရိကန်ကတောင်းဆိုထားပါတယ်။ဒါအပြင်အရသာတွေနဲ့စစ်ပွဲနဲ့ပတ်သက်ခြင်းမရှိသူတွေကိုအကာအကွယ်ပေးရတဲ့အတွက်ဒီထိပ်တန်းဗိုလ်ချုပ်ကြီးနှစ်ဦးစလုံးမှာတာဝန်ရှိတယ်လို့လည်းအမေရိကန်ကတတိပေးပြောဆိုထားပါတယ်ခင်ဗျာ
။American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.25kHz 1.1.3 5.40kHz 4.1.3 5.51kHz 5.90kHz 5.95လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာဘက်မှအရင်ယူတန်းခတ်မှုတွေချမှတ်ရင်းနဲ့ပတ်သက်ပြီးတော့ဗြိတိန်ပါလီမန်မှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေကိုဒီတစ်ပတ်ထဲမှာဆွေးနွေးခဲ့ကြတယ်လို့ European Sanctions.com မှာဖော်ပြထားပါတယ်။ဗြိတိန်ရဲ့မြန်မာပေါ်မှာအရေးယူတန်းခတ်မှုချမှတ်ဆောင်ရွက်မှုအကောင့်ထဲပေါ်ရေးနှိမ့်ကွေးနေမှုတွေကိုဖြေရှင်းဖို့အတွက်လွှတ်တော်မှ Russia Runner Ali ကတောင်းဆိုခဲ့တယ်လို့ဒီမူဝါဒအကောင့်ထဲပေါ်ရေးအတွက်တာဝန်ယူပြီးလှုပ်ဆောင်မယ့်အရာရှိလုံလုံလောက်လောက်ရှိမှရှိဗြိတိန်နိုင်ငံသားရဲ့ယုံက FCDO ကိုမေးခွန်းထုတ်ခဲ့တယ်လို့ဆိုပါတယ်။မြန်မာရင်းနှီးနဲ့တဘာဝတန်းဝင်လုပ်ငန်း MOG ကိုဗြိတိန်အစိုးရကနေပြစ်မှတ်ထားအရေးယူဖို့နောက်ဗြိတိန်ကုမ္ပဏီတွေ MOG နဲ့ထိတွေ့ဆက်ဆံမှုကိုရောမြန်မာအတွက်လင်းစီတင်သွင်းမှုကိုပါတားမြစ်ပေးဖို့လည်းတိုက်တွန်းပါတယ်။မြန်မာတပ်တုတူဖော်ရေးကုမ္ပဏီတွေနဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်ပြန်မြန်မာကိုလက်နက်တင်သွင်းနေတဲ့ရုရှားတရုတ်ပါကစ္စတန်နဲ့အိန္ဒိယကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူဖို့လည်းလွှတ်တော်အမတ်အလီကတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပြင်မြန်မာကိုလင်းစီနဲ့စစ်လက်နက်ပစ္စည်းရောင်းချမှုဆိုင်ရာကနေဒါနိုင်ငံကနေထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေနဲ့ကန့်ညီအောင်ဗြိတိန်အစိုးရကဒဏ်ခတ်ဖို့လည်းလွှတ်တော်အမတ်အနမ်ကာဇာကတောင်းဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နဲ့အပါအဝင်စစ်ဖက်အကြီးအကဲတွေပြင်စစ်တပ်နဲ့ဆက်နွယ်ပြီးစီးပွားရေးလုပ်ကိုင်နေတဲ့ကုမ္ပဏီအတော်များများကိုလည်းဗြိတိန်အစိုးရကအရေးယူတန်းခတ်ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံကိုလေရင်စီတင်ပို့ရာမှာစီတင်ပေါ်တွေကိုအာမခံဝန်ဆောင်မှုပေးနေတဲ့ဗြိတိရှ်အာမခံကုမ္ပဏီ၅ခုကိုဝန်ဆောင်မှုရပ်ဆိုင်းမှုဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားတဲ့ Burma Campaign UK အဖွဲ့ကဧပြီလ20ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ကုမ္ပဏီ၅ခုရဲ့အမည်တွေကတော့ UKPNI, Steamship Neutral, Britannia PNI, North Standard, Ship Power Club စတဲ့ကုမ္ပဏီတွေဖြစ်ကြောင်းတင်ညာချက်မှာဖော်ပြထားပါတယ်ဒီကုမ္ပဏီတွေဟာမြန်မာနိုင်ငံကိုလေယာဉ်စီပို့ဆောင်ပေးနေတဲ့တင်မောတွေအတွက်ရောကြီးငွေအာမခံပေးထားတဲ့ကုမ္ပဏီတွေဖြစ်ပါတယ်ကုမ္ပဏီတွေရဲ့အမည်ကိုနိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးဖြစ်တဲ့ Amnesty International ကထုတ်ပြန်တဲ့တိမင်းတမန်ကုန်ပစ္စည်းအမည်နဲ့ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာလည်းဖော်ပြထားပါတယ်မြန်မာနိုင်ငံကိုလေယာဉ်စီပို့ဆောင်ရမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတိုင်းဟာအရက်သားတွေကိုလေကြောင်းတိုက်ခတ်မှုမှာပူးတွဲတရက်ခံကြာရပါတယ်အဖြစ်စီရင်သွင်းခံရမှာဖြစ်တဲ့အတွက်ချက်ချင်းရပ်တင့်ပါတယ်လို့ Burma Campaign UK ရဲ့ Director Mark Farman ကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမြောက်ပိုင်းစကိုင်းတိုင်းဒေသကြီးတက်ကကမ်ဘလူးမှာ April 17ရက်နေ့ကလေကြောင်းကတိုက်ခတ်မှုကြောင့်ကလေး40အပောင်ဝင်လူ180လောက်သေဆုံးခဲ့ပါတယ်2022ခုနှစ် February လတည်းကမြန်မာနိုင်ငံကိုလေစင်တင်ပို့ရမှာစစ်တပ်လက်ထက်မရောက်ဖို့စစ်စစ်ဖို့အတွက်ဗြိတိရှ်ကအစိုးရကညွှန်ကြားထားခဲ့ပါတယ်ဒါပေမဲ့လည်းစစ်တပ်လက်ထက်လေရင်စီမရောက်အောင်တင်ပို့ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးလို့ Burma Campaign UK ကကြေညာချက်ထဲမှာဖော်ပြထားပါတယ
်အမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးအဆင်မပြေဖြစ်နေကြပါပဲအတူရှင်တွဲနေထိုင်ရေးအတွက်နီလန်းရှာဖို့လိုအပ်တယ်လို့နီလန်းလည်းရှာနိုင်ပါတယ်လို့ American Foreign Affairs ဝန်ကြီး Janet Yellen ကကြေညာချက်နေမှာပြောကြားလိုက်ပါတယ
် We do not seek to decouple our economy from China's
American ပြည်တော်စုအနေနဲ့တရုတ်နဲ့စီးပွားရေးလမ်းခွဲဖို့လုပ်မှာမဟုတ်ကြောင်းနဲ့တကယ်လို့ American နဲ့တရုတ်တို့ကြားစီးပွားရေးလုံးဝလမ်းခွဲမယ်ဆိုရင်နှစ်နိုင်ငံစလုံးဒုက္ခရောက်နိုင်ုံနဲ့မကဘဲတကဘာလုံးတက်ပါတည်ငြိမ်မှုမရှိဘဲဖြစ်သွားမယ်လို့ John Hopkins တက္ကသိုလ်မှာပြောတဲ့မိန့်ခွန်းမှာပြောခဲ့တာပါတရုတ်စီးပွားရေးကန့်သတ်မှုတွေကိုပံ့ပိုးပေးတာနဲ့အတူ American အကျိုးစီးပွားလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ရင်ကမ္ဘာတစ်လွှာတည်ငြိမ်မှုရှိစေဖို့အတွက် American တရုတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလုပ်ပြီးလက်ရှိရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာရေးသားကြီးဖြစ်ရှင်ပြဿနာတွေရင်ဆိုင်ဖို့လည်းပန်ကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တဲ့ကြားကပဲတရုတ်ကရုရှားနဲ့ဆက်ဆံရေးတိုးမြင့်တယ်လို့အမေရိကန်ဝန်ရင်ပိုင်းကတရုတ်ထောင်လိုင်းမိုးပေါင်းဘူပေါင်းတွေ့ခဲ့တဲ့နောက်ပိုင်းအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးဟာတင်းမာလာခဲ့တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံမှာနိုင်ငံတော်မူဝါဒအပေါ်လူမှုဆန္ဒခံယူပွဲကျင်းပဖို့ညှဉ်းဆန်းခဲ့တဲ့ထိတ်တန့်ကောင်းဆောင်အယာတိုလာအလီခါမေနီကိုအီရန်နိုင်ငံရဲ့ကြွန့်ကျင်သူတွေနဲ့ဆိုရှယ်မီဒီယာအသုံးပြုသူတွေကဝေဖန်နေကြပါတယ်။အစ္စလာမ်နိုင်ငံထူထောင်တာ44နှစ်ကြာခဲ့ပေမဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကမပြောင်းလဲဘူးလို့ပြစ်တင်နေကြပါတယ်။အီရန်ဟာမနစ်ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပြီးသမ္မတဟောင်းဟက်ဆမ်ရိုဟာနီကပြည်တွင်းနဲ့နိုင်ငံတကာရေးရာတွေမှာမူဝါဒတွေကိုပြည်လုံးကျွဆန္ဒခံယူပွဲကျင်းပဖို့အကြံပြုခဲ့ပါတယ်။ဒါကိုအစ္စလာမ်သမ္မတနိုင်ငံရဲ့ဩဇာအရှိဆုံးဘာသာရေးခေါင်းဆောင်ကပယ်ချခဲ့တာပါအယတူလာအလီခါမေနီကဆန္ဒခံယူပွဲကျင်းပတာကိုစတင်ကြောင်းပြောဆိုခဲ့ပြီးဆန္ဒခံယူမဲ့ကိစ္စရပ်တွေကိုလူတိုင်းဟာခွဲခြားစိတ်ဖြာတုံ့တက်နိုင်စွမ်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ခါမေနီရဲ့တူတော်ဆက်သူဖြစ်ပေမဲ့အစ္စလာမစ်သမ္မတနိုင်ငံကိုစတင်သူမာမုဒ်မိုရာခါနီကတော့ပေါ်ထူးနေတုန်းက Twitter လူမှုစာမျက်နှာမှာရေးသားတာကတော့ဆန္ဒခံယူပွဲနဲ့ရေးကောက်ပွဲရလဒ်တွေကိုထိန်းချုပ်နိုင်မှဒီဆန္ဒခံယူပွဲတွေဟာသူ့အတွက်အဓိပ္ပာယ်ရှိမှာပါလို့ရေးသားခဲ့ပြီးအလီခါမေနီကစိတ်ကြိုက်ရာထူးခန့်အပ်တာမျိုးကိုပဲလိုလားပြီးအများဆန္ဒခံယူတဲ့ရွေးကောက်ပွဲဆိုတာမျိုးကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ရေးသားဖော်ပြခဲ့ပါတယ် VOA ရဲ့အတန်လွင်အစီအစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်မီကျွန်တော်တို့သတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုဥစားတင်ဆက်ပါမယ်ပထမအဆုံးအနေနဲ့ကတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှာခုခံချေပလွှာတင်ဖို့အတွက်နောက်ဆုံးရက်ကိုနောက်နှစ်အထိရွှေ့ဆိုင်းပေးဖို့မြန်မာစစ်ကောင်စီဘက်ကပန်ကြားခဲ့ပေမဲ့တရားရုံးဘက်ကတလပဲအချိန်တိုးပေးခဲ့ပါတယ်။ဒီအချက်လက်တွေပို့ပြီးခိုင်ခိုင်မာမာရှိစေဖို့လိုအပ်တာကြောင့်အခုလိုအချိန်တိုးတောင်းတာလို့စစ်ကောင်စီကပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမောင်ကဆက်ပြောပြပါပါ။
ရိုဟင်ဂျာတွေအပေါ်လူမျိုးစုံတပ်ဖြတ်မှုဆွဆဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရှင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာလာမယ့်တနင်္လာနေ့ April 24ရက်နေ့မှာနောက်တစ်ဆင့်ခုခံခြေပလွှာတင်ဖို့ရှိတာပါ။အဲ့ဒီနေ့မှာမတင်ပြနိုင်တဲ့အတွက်စစ်ကောင်စီဘက်ကနိုင်ငံတကာတရားရုံး ICJ ကိုနောက်နှစ် February 24ရက်ထိ ဆယ်လကြာရွှေ့ဆိုင်းထားပြီးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုရွှေ့ဆိုင်းပေးဖို့တောင်းဆိုရတဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်။အဓိကတော့ဒီမြန်မာဘက်ကနေပြီးတော့ကျွန်တော်တို့ဒီ counter memory ရဲ့ပေါ့ counter memory ရဲ့တင်နိုင်ဖို့အတွက်ကျွန်တော်ပြေဆုံးတင်နိုင်ဖို့အတွက်ကျွန်တော်အချိန်ထပ်မံလိုအပ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါကြိုးပမ်းဖြစ်ပါတယ်။အဲ့ဟာကိုလည်းကျွန်တော်မေးလာတဲ့မှာရှိဆိုင်နေဆိုတော့ပြရပါတယ်ဗျ။ပြေဆုံးလို့မပေါ့အဲ့မှာချက်လက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ထပ်မံပြောကြဒါဖြည့်ဆွတ်စရာလည်းရှိတယ်ပုံမှန်ခိုင်မာအောင်လုပ်စရာလည်းရှိတယ်အဲဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါအချိန်ရောက်ရှိဆိုင်ပြီးကိုပြောပြဖြစ်တယ်
ဆယ်လာကြစစ်ကောင်စီဘက်ကတိုးတောင်းတာကိုတရားရုံးဘက်ကလက်မခံပဲပယ်ချလိုက်ပေမဲ့အရင်သတ်မှတ်ရဲ့ April 24ရက်အစား March 24ရက်မှာတင်ပြဖို့ပြင်ဆင်ချိန်တစ်လထက်တိုးပေးလိုက်ပါတယ်မြန်မာကိုယ်စားလှယ်ဘက်ကနောက်နှစ် February 24အထိဆယ်လာကြရွှေ့ဆိုင်းထားပြီးဖို့ပြီးခဲ့တဲ့လ March 14ရက်နေ့ကပန်ကြားခဲ့တယ်လို့တရားရုံးက April 6ရက်ရက်စွဲနဲ့ထုတ်ပြန်ပါတယ်တရားရုံးထုတ်ပြန်ချက်အရမြန်မာဘက်ကရွှေ့ဆိုင်းမှုပြောတဲ့အကြောင်းပြချက်တွေမှာတရားဆိုတဲ့ဂမ်ဘီယာဘက်ကတင်ထားတဲ့အဆိုပါကရှေ့လျတာအမှုနဲ့ဆိုင်တဲ့ဆရွက်ဆရွန်းတွေကိုမြန်မာလိုဒါမှမဟုတ်အင်္ဂလိပ်လိုဘာသာပြန်မှုအချိန်လိုအပ်တာမြန်မာဘက်ကအသုံးပြနိုင်တဲ့အရင်းအမြစ်မလုံလောက်တာဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုမြန်မာဘက်ကပြန်ခေါ်ပြီးတသက်ကံချက်တွေယူဖို့အချိန်လိုတာ2023 February အစိုးရအပြောင်းလဲကြောင့်ခြေလွှာကိုပြင်ဆင်နိုင်စွမ်းထိခိုက်မှုတွေပါဝင်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရသူကတော့သူတို့ရဲ့ပြင်ဆင်မှုဟာပြီးပြည့်စုံတဲ့ပြင်ဆင်မှုဖြစ်လိုတာမို့အခုလိုအချိန်ထက်ယူရတာဖြစ်ပြီးအခြားအခက်အခဲတစ်စုံတရာမရှိခဲ့ဘူးလို့တုံ့ပြန်ပြောဆိုပါရယ်
။ယခင်တော့အဲ့ဒီမှာတရားစွဲတဲ့ကျွန်တော်ခံတရားနိုင်ငံတော်မှာပဲကျွန်တော်အသိဖြစ်တာတော့မှာပဲအချိန်ရွှေဆိုင်ရပါဗျာ။ဟိုနောက်ကိုအများကြီးရွှေဆိုင်ခဲ့တာပဲ။ကျွန်တော်တို့အနေနဲ့ရင်ဆိုင်ဖို့အသိဖြစ်တာဒီအားဒီလဲကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ကြာကျွန်တော်တရားရေးစုတော်အရာခိုင်မာအောင်လှုပ်ဆောင်ခြင်းမဖြစ်ပါဘူး။ဂျန်နဲ့အခက်အခဲတော့မရှိပါဘူး။
မြန်မာဘက်ကပန်ချမှုကိုတရားရုံးကဂမ်ဘီယာနိုင်ငံကိုအကြောင်းကြားခဲ့ပေမဲ့ဂမ်ဘီယာကပယ်ချခဲ့တယ်လို့တရားရုံးထုတ်ပြန်ချက်ကဖော်ပြပါရတယ်။ဂမ်ဘီယာဟာသူ့ရဲ့အဆိုတော်ကိုပြင်ဆင်မှု6လအချိန်ရခဲ့တယ်လို့မြန်မာအနေနဲ့လည်းဒီအချိန်ကာလပဲရတဲ့နယ်လို့ပြောပါရတယ်။ဒါပေမဲ့ဂမ်ဘီယာတင်ပြီးချိန်ကစရင်မြန်မာဘက်ကပြင်ဆင်ချိန်29လရရှိထားပြီဖြစ်တယ်လို့လည်းဖော်ပြပါရတယ်။တရားရုံးကတော့နှစ်ဖက်တင်ပြမှုတွေကိုအခြေခံပြီးမြန်မာဘက်ကိုမေလ24ရက်အထိတလထပ်တိုးပေးဖို့ဆုံးဖြတ်လိုက်တာပါ။ဒီခြေလွှာတင်ပြီးရင်နောက်ထပ်စာနဲ့လျှောက်လဲချက်တွေအပြန်အလှန်တင်ရပွဲရှိပြီးအဲ့ဒီနောက်ပိုင်းကျရင်ကျန်းမာမှုတွေလောက်အောင်မှာဖြစ်ပါတယ်။ဒီအမှုအချိန်ဘယ်လောက်ကြာမလဲဆိုတာမှန်းရခက်တယ်လို့တုံးသက်သူတွေကပြောပါတယ်။2019တုန်းကစစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးဒါဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရန်ရောက်တယ်ဆိုပြီးဒုအခွင့်အရေးအဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီဖြစ်ရပ်ဟာလူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်မြောက်တယ်ဆိုပြီးအမေရိကန်နိုင်ငံသားဌာနကလည်းတုံ့သက်ထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုအမှုဖွင့်တိုင်ကြားထားတာပါ။မြန်မာဘက်ကတော့ဒီဆွဆွဲချက်တွေကိုငြင်းဆန်ထားပါတယ်ခင်ဗျာ
။ ICJ တရားရုံးရင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့နိုင်ငံတကာစောင်းပွားတွေကိုတင်ပြပါအောင်မယ်။ Apple ကုမ္ပဏီကအိန္ဒိယမှာအများမျှော်လင့်စောင့်စားနေတဲ့ပထမဆုံး Apple အယောင်ဆိုင်ကိုApril 18ရက်နေ့ကစတင်ဖွင့်လိုက်ပါပြီ။ဒါဟာအိန္ဒိယဈေးကွက်ထဲမှာ Apple အနေနဲ့ထဲထဲဝင်ဝင်တိုးပြီးလှုပ်ဆောင်မဲ့သဘောလို့သုံးသပ်ကြပါရယ်။အိန္ဒိယနိုင်ငံဟာမကြခင်မှာပဲကမ္ဘာလူဦးရေအများဆုံးဖြစ်လာပြီးတရုတ်ကိုကျော်တက်တော့မယ်လို့ကုလသမဂ္ဂကခန့်မှန်းလိုက်ချိန်မှာပဲ Apple ရဲ့ CEO Tim Cook ကလည်းအိန္ဒိယကိုသူ့ကုမ္ပဏီရဲ့ထုတ်လုပ်မှုအချက်အခြာနေရာအဖြစ်ပြောင်းလဲဖို့စဉ်းစားလာတာဖြစ်ပါရယ်။ AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးဒေါခင်မျိုးသက်ကပြောပြပါမယ်။
အိန္ဒိယရဲ့စီးပွားရေးမြို့တော်မွန်ဘိုင်းမှာစတူယန်ပင်2000ကျော်တဲ့ Apple အယောင်ဆိုင်ကို Apple ရဲ့ CEO Tim Cook ကဖွင့်လှစ်ပေးလိုက်ပါတယ်။ဒုတိယအယောင်ဆိုင်ကိုတော့ခြေစပေးနေမှာအိန္ဒိယမြို့တော် New Delhi မှာဖွင့်လှစ်မှာဖြစ်ပါတယ်။ Apple ကသူ့ရဲ့ထုတ်ကုန်ပစ္စည်းတွေကိုတရားဝင်လက်လီဖြန့်ချီသူတွေနဲ့အိန္ဒိယမှာရောင်းနေတာအနှစ်အစိတ်ကျော်နေပြီဖြစ်ပြီး website ကနေရောင်းချမှုကိုတော့မကြခင်နှစ်တူပါပဲစတင်ကြတာဖြစ်ပါတယ်။အယောင်ဆိုင်ဖွင့်ဖို့အတွက်အစီအစဉ်ကတော့ကိုဗစ်ဖြစ်ပေါ်နေတာနဲ့စီးမင်းစည်းကမ်းဆိုင်ရာအခက်အခဲတွေကြောင့်ကြံ့ကြာခဲ့တာဖြစ်ပါတယ်။အိန္ဒိယဟာကမ္ဘာမှာဒုတိယအကြီးဆုံးလက်ကင်ဖုန်းဈေးကွက်ဖြစ်ပြီး iPhone ရောင်းချရမှုကလည်းတဖြည်းဖြည်းပုံမှန်တိုးလာနေပါတယ်။ဒါကြောင့်အခုလိုရောင်းဆိုင်ဖွင့်တာဟာအိန္ဒိယမှာ Apple ကရင်းနှီးမြှုပ်နှံမှုတိုးပြီးလုပ်မှာဖြစ်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။နည်းပညာဆိုင်ရာဆန်းစစ်သူ Navkander Singh ကတော
့ It bodes well that Apple is able to bring the Apple store experience which is much more different than the
tsin khan yang du de tsin khan sign ni ga ni tsin yang ni da the aku lo apple yang sign go dai yai phwin da ga apple sign atwe a chong ya aw lou pe lai da ba be di na sign ga ni apple chou pisi de ne apple go tong ya de atwe a chong ni chuan chin win nan de ye kain twet mu a khe khe phit shin pe mu de ya raw ma mo da ga apple de sei atwe taik go ye chi ba de
Apple ရဲ့ CEO Tim Cook နဲ့တွေ့ခွင့်ရတယ်။ Sajid Monuddin ကတော့ Apple ကအိန္ဒိယမှာဆိုင်လာဖွင့်တာအတွက်တိတ်ကိုစိတ်လှုပ်ရှားနေပါတယ်
။အိန္ဒိယမှာပထမ store launch ဟိုရဲမွန်ဘိုင်းမှာ first store ဟ
ဲ့အိန္ဒိယမှာပထမဆုံး Apple ဆိုင်ဖွင့်တော့မယ်လို့ကြားတဲ့အချိန်ကစပြီး Apple ချစ်သူတွေ Apple သုံးသူတွေအားလုံးတကယ်ကိုစိတ်လှုပ်ရှားနေတာပါ။ဆိုင်ထဲဝင်ပြီးဆိုင်ကဘလို့နေလဲ။ဘာပစ္စည်းတွေရှိလဲ။ဘာပစ္စည်းတွေနဲ့ဘလို့လောက်ထားတာလဲ။အဲ့ဒါတွေအကုန်သိချင်မြင်ချင်ကြပါတယ်။
ကယ်လီဖိုးနီးယားခြေဆိုင် Apple ရဲ့ Cupertino ကုမ္ပဏီအနေနဲ့အိန္ဒိယရဲ့ကြီးမားတဲ့လူဦးရေကြောင့်ယင်းနှုံနိုင်မှုအတွက်အားတက်စေပါလေ။လူဦးရေတန်း1400ကျော်ရှိတဲ့အိန္ဒိယမှာတန်း600လောက်ကစမတ်ဖုန်းပိုင်ပါလေ။အိန္ဒိယနိုင်ငံသားအများစုအတွက်ကတော့ရေးကြီးတဲ့ iPhone ကိုမဝယ်နိုင်ကြပါဘူး။လက်ကင်ဖုန်းအားလုံးရဲ့ရာခိုင်နှုန်း80ကျော်ကို American Dollar 300အောက်ရောင်းချနေတာဖြစ်တဲ့အတွက်ဒေါ်လာ900ဝန်းကျင်ရှိတဲ့ Apple အတွက်အခြေအနေကကောင်းပါလေ။ကိုဗစ်ကရောဂါဖြစ်ခဲ့ခြင်းကစပြီးလွန်ခဲ့တဲ့2နှစ်အတွင်းမှာလည်း Apple အတွက်အခြေအနေကကောင်းနေတယ်လို့ဆိုင်ကပြောပါတယ်။စက်တင်ဘာလထဲမှာတော့ Apple ကသူ့ရဲ့ iPhone 14ကိုအိန္ဒိယမှာစပြီးထုတ်တော်မယ်လို့ကြေညာခဲ့ပါတယ်။ဒါဟာ2014မှာအာဏာရလာခြင်းကစပြီးဒေတာရင်းထုတ်ကုန်တိုးမြင့်မှုစီစဉ်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအတွက်အောင်မြင်မှုတစ်ခုလို့ချီးကျူးကြပါတယ်။ Apple ကိုအိန္ဒိယမှာတိုးပြီးထုတ်ဖို့အတွက်တင်ကုတ်ကလျှို့ဝှက်ထားတာမရှိတယ်လို့2016မှာသူအိန္ဒိယကိုလာတော့ Apple နဲ့လက်တွဲလုပ်ချင်ကြောင်းဝန်ကြီးချုပ်မိုရီကပြသခဲ့တာဖြစ်ပါတယ်။အိန္ဒိယအတွက်ပညာရေးကျန်းမာရေးနဲ့တောင်သူလက်သမားတွေဝင်ငွေတိုးစေရေးကိုဦးတည်ပြီးအိန္ဒိယရဲ့ Digital နည်းပညာဆိုင်ရာအစီအစဉ်အတွက် Apple ရဲ့အထောက်အကူတွေရဖို့ဝန်ကြီးချုပ်မိုရီကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။တင်ကုတ်ကလည်းအိန္ဒိယရဲ့ Software နဲ့ App ဆိုင်ရာကျွမ်းကျင်မှုတွေကိုခွင့်ကောင်းယူဖို့ပြင်တရုတ်မှာသူ့ရဲ့ iPhone အယောင်ကျပြီးအရှုံးပေါ်နေတဲ့အတွက်ဘသူမှမတိုးသေးတဲ့အိန္ဒိယဈေးကွက်ကိုတိုးဖို့ညှော်မှန်းနေတာဖြစ်ပါတယ်။အိန္ဒိယဟာတရုတ်ထက်လူရေပိုးပြီးများလာနိုင်တယ်လို့မကြာသေးခင်ကမှကုလသမဂ္ဂကနေခန့်မှန်းလိုက်တဲ့နောက်မှာတော့တင်ကုတ်က Apple ကိုအိန္ဒိယမှာထုတ်ဖို့အတွက်လှုပ်လာခဲ့တာဖြစ်ပါတယ်။လက်ရှိမှာ Apple အတွက်စိန်ခေါ်မှုတစ်ခုကသူ့ရဲ့ကုန်ကျန်းပစ္စည်းတွေကိုအိန္ဒိယနိုင်ငံရဲ့ပြင်ပကနေတွန်းနေရတာဖြစ်ပါတယ်။ဒါပေမဲ့ရေရှည်မှာတော့အိန္ဒိယမှာအခြေစိုက်တင်တယ်လို့ Apple အနေနဲ့အိန္ဒိယကိုလိုအပ်တယ်လို့ဆင်းကပြောပါတယ
် If a high tech brand like an Apple can come here and produce and there's a confidence in the ecosystem
Apple လို့နည်းပညာစင်မြင့်ကုမ္ပဏီကအိန္ဒိယကိုလာပြီးထုတ်လုပ်နိုင်ပါတယ်ဒီမှာဂေဟစနစ်ကကောင်းတယ်လို့အခြေခံအစအဦးတွေနဲ့ငွေကြေးပံ့ပိုးမှုနဲ့အတူအစိုးရဘက်ကအထောက်အကူပေးတာတွေမလုံပေးဆွဲဆောင်တာတွေကြောင့်တခြားဆက်မှုလုပ်ငန်းတွေကလက်ခံလာဖို့ရှိတဲ့အပြင်အိန္ဒိယကလည်းတကယ်လိုလိုလားလားရှိနေတာကြောင့်ပါ
Apple က iPhone SE ကို2019မှာအိန္ဒိယမှာပထမဆုံးစထုတ်ခဲ့တာဖြစ်ပါတယ
်ဒါကတော့အိန္ဒိယမှာပထမဆုံး Apple Store ဆိုင်အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ပဲတာလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့အမေရိကန်တည်ထောင်စုမှာဆေးကြောက်ကိုတရားဝင်စိုက်ပျိုးထုတ်လုပ်သူတွေဟာလုပ်ငန်းရှင်တွေရှင်လုပ်ငန်းတွေရှင်တန်နိုင်ဖို့မနည်းရုန်းကန်နေကြရပါတယ်။ဘာကြောင့်လဲဆိုတော့ပြည်ထောင်စုအစိုးရကဆေးကြောက်တရားဝင်ခွင့်မပြုတဲ့အတွက်ဆေးကြောက်ကိုအပန်းဖြေသုံးစွဲခွင့်ပြုထားတဲ့ပြည်နယ်တွေအကြားတင်ပို့ရောင်းချလို့မရဖြစ်နေပါတယ်။နောက်ဆုံးဘ ਹੁ အစိုးရအနေနဲ့ပြည်နယ်တွေအကြားဆေးကြောက်တရားဝင်ကူတန်းရောင်းဝယ်ခွင့်ပြုလိုက်မယ်လို့အမျိုးအစားကောင်းတဲ့ဆေးကြောက်တွေကိုထုတ်လုပ်နေသူတွေကမျှော်လင့်နေကြပါတယ်။ဒီအကြောင်း AP ဆောင်းပါးသတင်းတပုတ်ကိုအခြေခံပြီးတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။
ဆေးကြောက်ကိုတရားဝင်ခွင့်ပြုတာတွေမလုပ်သေးခင်ကတည်းကကယ်လီဖိုးနီးယားပြည်နယ်၊အော်ရီဂွန်နဲ့ဝါရှင်တန်ပြည်နယ်တွေဟာအရေးအသွေးကောင်းတဲ့ဆေးကြောက်တွေကိုအဓိကထုတ်လုပ်တဲ့ပြည်နယ်တွေဖြစ်ပါတယ်။အခုတော့အနောက်ဘက်ကန်ယိုတန်းပြည်နယ်တွေအပါအဝင်ဆေးကြောက်တရားဝင်ထုတ်လုပ်သူတွေဟာစီးပွားရေးအရာအရှုံးနဲ့ရင်ဆိုင်နေရပါတယ်။ကျွမ်းကျင်သူတွေနဲ့ကောင်းမွန်တဲ့စိုက်ပျိုးထုတ်လုပ်မှုတွေကြောင့်ပစ္စည်းအများအပြားထုတ်လုပ်နိုင်ပြီးရောင်းလို့အားကောင်းပါတယ်။ဒါပေမဲ့ပြည်ထောင်စုအစိုးရကတနိုင်ငံလုံးအတိုင်းအတာနဲ့ဆေးကြောက်ကိုတရားဝင်ခွင့်မပြုဘဲပ ိတ်ပင်ထားတဲ့အတွဲပိုရှမ်းနေတဲ့ကုန်ပစ္စည်းတွေကိုပြည်နယ်တွေအကြားနေဆက်ဖြတ်ကျော်ရောင်းချဖို့အခက်အခဲဖြစ်နေပါတယ်။ဒါကြောင့်ဈေးကျောက်ဈေးတွေကျဆင်းနေပြီးထုတ်လုပ်သူတွေလည်းအခက်အခဲကြုံနေရပါတယ်။အော်ရီဂွန်ပြည်နယ်ကဈေးကျောက်လုပ်ငန်းလုပ်ကင်သူတွေကလက်ရှိဖြစ်ပျက်နေတဲ့အကျပ်အတဲပေါ်တတိပေးပြောဆိုထားပါတယ်။Portland မြို့ဈေးကျောက်ဈေးကွက်က Isaac Foster ကအခုလိုပြောပါတယ
် Oversupply I would say is the key word for the state
Oregon ပြည်နယ်ရဲ့ဈေးကျောက်ဈေးကွက်မှာရောင်းလို့အားကအလွန်များနေပါတယ် Oregon ရဲ့အတွေ့အကြုံဟာတခြားပြည်နယ်တွေနဲ့မတူပါဘူး Oregon မှာဈေးကျောက်လုပ်ငန်းလုပ်ကင်ခွင့် license တွေကိုအကန့်အသတ်မရှိထုတ်ပေးတဲ့အတွက်လူအများပြဈေးကျောက်စိုက်ပျိုးထုတ်လုပ်ရောင်းချတဲ့လုပ်ငန်းတွေကိုဝင်ရောက်လာကြပါတယ
်လွတ်တော်ကနေဈေးကျောက်ကိုတရားဝင်ခွင့်ပြုပြီးဒီအခက်အခဲကိုကူညီဖြည့်ရှင်းပေးလိုက်မယ်လို့တော့ဘယ်သူမှမျှော်လင့်မထားပါဘူး Isaac Foster ကအခုလိုဆက်ပြောပါတယ
် In the state of Oregon what set up the supply demand issue
Oregon ပြည်နယ်မှာဆိုရင်ဝယ်လိုအားနဲ့ရောင်းလိုအားပြဿနာနဲ့ပတ်သက်ပြီးဘလို့ဖြစ်ခဲ့လဲဆိုရင်ပထမဆုံးအနေနဲ့နိုင်ရှင်ချက်အရပြည်နယ်အနေနဲ့အရင်ဆုံးပြီးတရားဝင်ပြတ်ထန်းခဲ့ပြီးမြို့တော်စုအစိုးရတရားဝင်ဖွင့်ပြချက်ကိုပြောလွန်းခဲ့တာဟာလည်းတိတ်နောက်မကျပါဘူး
ပြောလင်းချက်တိတ်မရှိပေမဲ့လည်းဈေးကျောက်ကိုတရားဝင်ခွင့်ပြုထားတဲ့ပြည်နယ်တွေအကြားဈေးကျောက်ရောင်းဝယ်ခွင့်ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကခွင့်ပြုလိုက်မယ်လို့အချို့ကတော့ဆက်လက်မျှော်လင့်နေစေဖြစ်ပါတယ်။အခုအခါပြည်နယ်20ခုမှာအရွယ်ရောက်ပြည်သူတွေကိုဈေးကျောက်ကိုအပန်းဖြေသုံးစွဲခွင့်ပြုထားပါတယ်။ဝါရှင်တန်နဲ့ကော်လိုရာဒိုပြည်နယ်တွေဟာပထမဆုံးတရားဝင်ခွင့်ပြုခဲ့တာဖြစ်ပြီး2012ခုနှစ်ကတည်းကခွင့်ပြုထားတာပါ။ဒါပေမဲ့လည်းဝါရှင်တန်ပြည်နယ်မှာဆေးကျောက်စိုက်ပျိုးနိုင်တဲ့အတိုင်းအတာနဲ့ပြည်နယ်ကျော်ပြီးရင်းနှီးမြှုပ်နှံတာတွေကိုတင်းကျပ်ထားစေဖြစ်ပါတယ်။ဒီလိုလှုပ်ထားတဲ့အတွက်အသေးစားစိုက်ပျိုးထုတ်လုပ်သူတွေကိုတော့ရှင်သန်စေပါတယ်။ဒါပေမဲ့လည်းစီမင်းစည်းကမ်းတင်းကျပ်မှုနဲ့ကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်ကထုတ်လုပ်သူတွေနဲ့ပြည်နယ်ဖြတ်ကျော်ရောင်းဝယ်တဲ့ဈေးကွက်တွေမှာရှင်ပြိုင်ဖို့အတွက်အဟန့်အတားတော့ဖြစ်စေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာ3ပုံ2ပုံလောက်ရှိတဲ့မျိုးရွာတွေမှာဈေးကျောက်ကိုခွင့်မပြုတာဒါမှမဟုတ်တရားဝင်ဈေးကွက်မရှိတာတွေကြောင့်တရားမဝင်ရောင်းဝယ်သူတွေနဲ့ရှင်ပြိုင်နေရပါတယ်။ဒါကြောင့်တရားဝင်ထုတ်လုပ်ရောင်းချသူတွေအခက်အခဲတွေ့နေရပါတယ်။အရင်ကဈေးကျောက်စိုက်ပျိုးထုတ်လုပ်တဲ့လုပ်ငန်းကိုလုပ်ကင်ခဲ့သူ Erit Hostom ကအခုလိုပြောပါတယ်
။ The overall condition is very poor right now. I don't know.
အခြေအနေကတော့တော်တော်ဆိုးပါတယ်။ဘဲကုမ္ပဏီတွေကအမြတ်ဆွန့်ရနေကြလဲတော့မသိပါဘူးလူတိုင်းကတော့အရှုံးပေါ်နေတာပါပဲရေရှည်အရှုံးပေါ်နေတာကိုခံနိုင်ပြီးအရင်အနည်းစိုက်ထုတ်နိုင်တဲ့ကုမ္ပဏီတွေပဲကြံမှာပါအကြီးဆုံးကုမ္ပဏီတွေဘလောက်အထိတောင့်ခံနိုင်မလဲဆိုတာကြည့်ကြရမှာပဲ
အော်ရီဂွန်ပြည်နယ်မှာတော့အကြီးအကျယ်စိုက်ပျိုးထုတ်လုပ်သူတွေကတော့တစုံတရာစီးပွားဖြစ်ပြီးကျယ်ပြန့်တဲ့ဈေးကွက်ထဲမှာရပ်တည်နိုင်ပါတယ်ဒါပေမဲ့အခုအခါပြည်နယ်တွင်းထုတ်လုပ်မှုပိုရှံပြီးကျောင်းလူအားများနေတဲ့ပြဿနာကတော့တတိုင်းပြည်လုံးမှာအော်ရီဂွန်ကအဆိုးဆုံးဖြစ်နေပါနဲ့ပေါ်လန်မျိုးဈေးကျောက်ဈေးကွက်ကတန်နာမာရီယာနီကအခုလိုပြောပါတယ
် Everyone kind of knows what's going on and it's pretty common knowledge
ဒီဆိုတာကတော့လူတိုင်းသိနေပါတယ်ဒါပေမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတခုခုတော့လုပ်ဖို့လိုပါတယ်သူတို့ဝင်ငွေရဖို့လိုတယ်လုပ်ငန်းတွေသိဆုံးခံမလားတခုခုဖန်တီးမလားအားလုံးကတော့တခုခုဖန်တီးတာကိုပဲရွေးချယ်ကြမှာပဲ
ရောင်းလို့အားများပြီးဆေးကြောက်ဈေးတွေထိုးကျသွားတဲ့အတွက်သုံးဆွဲသူတွေကတော့တန်တော်ဖြစ်နေကြပါတယ်ဆေးကြောက်ကိုတရားဝင်စိုက်ပျိုးထုတ်လုပ်သူတွေကတော့တရားဝင်ဈေးကွက်ကိုပဲရောင်းချလို့ကြပါတယ်တရားမဝင်ရောင်းဝယ်လို့အဖမ်းခံရပြီးသူတို့လုပ်ငန်းတွေပျက်စီးဆုံးရှုံးမှာကိုတော့မဖြစ်ချင်ကြပါဘူးဒါပေမဲ့လည်းရောင်းလို့အားများပြီးဈေးတွေထိုးကျနေတဲ့အတွက်တရားဝင်ရောင်းဝယ်တာတခုတည်းနဲ့တော့ဆက်ပြီးရှင်သန်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒါကတော့အမေရိကမှာဈေးကျောက်တရားဝင်ရောင်းချသူတွေအခက်အခဲကြုံနေရတဲ့အကြောင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုထပ်ထည့်ထုတ်လွှင့်နေပါမယ်။ထုတ်လွှင့်နေတာပါ။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်အောင်ဖြစ်တဲ့အတွက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့တောက်ကြနေမနေ့ပတ်အတန်းလင်းအစီအစဉ်ဒီကို line to media 25 kHz 11133 line to media 40 kHz 94133 line to media 58 kHz 5805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်စကူးဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်ချမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လင်းဦးမှာဖြစ်ပါတယ်ပထမဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုထုတ်လင်းမှာဖြစ်ပါတယ်အိန္ဒိယအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်စစ်ကောင်စီနဲ့လိုက်လျောညီထွေဆက်ဆံရင်းမိမိအကျိုးစီးပွားကိုမြင့်တင်ဖို့ကြိုးပမ်းနေတဲ့အိန္ဒိယရဲ့လမ်းစဉ်ဟာမျှော်လင့်သလောက်အကျိုးမရှိတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ
စစ်ကောင်စီအာဏာသိမ်းတာကိုအမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီအစိုးရတွေကဒဏ်ခတ်အေးအေးယူပြီးဝေဖန်ရှုတ်ချပေးမယ်အိန္ဒိယနိုင်ငံတွေကတော့အဆင်ပြေသလိုဆက်ဆံကြပါတယ်မြန်မာဒီမိုကရေစီအရေးကိုအိန္ဒိယကအလေးမပေးတာနဲ့ပတ်သက်ပြီးအမျိုးမျိုးဝေဖန်ကြပါတယ်အိန္ဒိယအစိုးရတွေဟာရေရှည်ကိုမကြည့်ဘဲလက်တလုံးအကျိုးစီးပွားကိုသာကြည့်တဲ့အတွက်စစ်ကောင်စီကိုအလိုက်အထိုက်ဆက်ဆံနေကြတာလို့မြင်ကြပါတယ်မြန်မာစစ်တပ်ကိုအိန္ဒိယကရေငုပ်သင်းမောအဟောင်းတစီ2020မှာလက်ဆောင်ပေးတာကိုကြည့်ရင်စစ်တပ်နဲ့ဆက်ဆံရေးကိုအဓိကထားတာထင်ရှားပါတယ်မြန်မာစစ်တပ်ကလည်းဖမ်းဆီးရမိထားတဲ့အိန္ဒိယဒဘုံအချို့ကိုအိန္ဒိယအစိုးရလက်ထက်ပြန်အပ်လေရှိပါတယ်မြန်မာအိန္ဒိယနယ်စပ်ကမျိုးနွယ်စုပေါင်း20ကျော်မှာပုံကန်တဲ့အုပ်စုတွေရှိပေမဲ့စုစုပေါင်း2000ကျော်လောက်သာရှိမယ်လို့ခန့်မှန်းကြပါတယ်မြန်မာစစ်တပ်နဲ့နားလည်မှုယူပြီးမြန်မာဘက်မှစကမ်းကြတာလို့ဆိုပါတယ်ဒါကြောင့်တမူးမြို့နယ်အခြေစိုက်မဏိပူသဘုံစကမ်းကို CNA ချင်းတပ်ဖွဲ့ကဇန်နဝါရီလကတိုက်ခိုက်ခဲ့တာလို့မြင်ကြပါတယ်အိန္ဒိယသဘုံကိုနှိမ်နင်းရမှာချင်းတပ်ဖွဲ့ဟာမြန်မာစစ်တပ်တဲ့ပိုးပြီးစွန့်ဆောင်နိုင်ကြောင်ပြသလိုက်တာလို့ဆိုပါတယ်
တိုင်းရင်းသားသဘုံကိုနှိမ်နင်းဖို့အတွက်စစ်ကောင်စီနဲ့ဆက်ဆံနေရတဲ့ဆိုတဲ့အချက်ဟာယုတ်တိမရှိဘူးလို့လေ့လာသူတွေကယူဆပါတယ်မြန်မာတပ်မှုတွေကိုလက်ထိုးပြီးနားလည်မှုနဲ့မြန်မာဘက်မှာအိန္ဒိယသဘုံစခန်းချနေတာဟာပြဿနာပဲလို့အန်ထိုနီဒေးဗစ်ကရေးပူပါတယ်အိန္ဒိယနိုင်ငံတွေမှာစခန်းချဖို့ခက်ခဲလာပြီးအိန္ဒိယအစိုးရကလည်းလူငင်းချမ်းသာခွင့်ပေးတဲ့အပြင်ငွေကြေးထောက်ပံ့တာကြောင့်လက်နက်ချသူများလာပါတယ်သဘုံလှုပ်ရှားမှုကြာဆင်းလာကြောင်းအိန္ဒိယပြည်ထရေးဌာနရဲ့2021ခုနှစ်အစီရင်ခံစာမှာဖော်ပြပါတယ်2014နဲ့နှိုင်းရှင်ကြည့်မယ်ဆိုရင်အစိုးရတပ်သားထိခိုက်မှု85ရာခိုင်နှုန်းကြာဆင်းလာပြီးအရသာထိခိုက်မှုကတော့69ရာခိုင်နှုန်းကြာဆင်းသွားတယ်လို့ဆိုပါတယ်သဘုံလှုပ်ရှားမှုဟာအာတန်မှာ12ရာခိုင်နှုန်းမဏိပူမှာ23ရာခိုင်နှုန်းနာဂမြေမှာ45ရာခိုင်နှုန်းအရုဏာပရာဒက်ရှ်မှာ42ရာခိုင်နှုန်းကျဆင်းသွားတယ်လို့သိရပါတယ
်။ဒါကြောင့်မို့သဘုံကိစ္စကိုအကြောင်းပြပြီးစစ်ကောင်စီနဲ့လက်တွဲတဲ့အိန္ဒိယအစိုးရမူဝါဒဟာစဉ်းစားစရာဖြစ်လာပါတယ်။အိန္ဒိယအစိုးရကစစ်ကောင်စီကိုသာဆက်ဆံတာကြောင့်အိန္ဒိယမှာမြန်မာအရေးကိုစိတ်ဝင်စားသူနှဲပါလာတယ်လို့မြန်မာပြည်မှာ၃နှစ်အမှုထမ်းခဲ့တဲ့အိန္ဒိယတန်အမဟောင်းကူတမှုကိုပါဒရာကမှတ်ချက်ချပါတယ်မြန်မာစစ်တပ်ဟာအကျဉ်းအကျပ်တွေတိုင်းအိန္ဒိယကိုအာမခိုးပဲစီးပွားရေးအင်အားကြီးမားတဲ့တရုတ်ကိုသာအားကိုးပါတယ်ဒါကြောင့်အိန္ဒိယအချိုးစီးပွားအတွေ့အကျဉ်းအကျပ်တွေ့နေတဲ့မြန်မာစစ်တပ်ကိုအားကိုးတာဟာယုတ်တိမရှိဘူးလို့အိန္ဒိယတန်အမဟောင်းကူတမှုကိုပါဒရာကမြင်ပါတယ
်မြန်မာပြည်သူပြည်သားတွေလိုလားတဲ့ဒီမိုကရေစီအရေးကိုဦးစားပေးတာဟာအိန္ဒိယအတွက်အကောင်းဆုံးလို့ဆိုပါတယ်စစ်ကောင်စီနဲ့တစိတ်တဝန်းနဲ့ဖြစ်တယ်လို့အထင်မခံရအောင်နေတတ်ဖို့လိုတယ်လို့ဂူတန်မူခိုပါဒရာကယူဆပါတယ်အန်ယူဂျီအစိုးရကိုရောတိုင်းရင်းသားလက်နက်ကင်ကိုရောဆက်ဆံတင့်တယ်လို့အကြံပေးထားပါတယ်အိန္ဒိယပြည်နယ်ဖြစ်တဲ့မီဇိုရမ်မဏိပူနာဂနဲ့အရုဏာပရာဒက်ရှ်ဟာမြန်မာနဲ့နယ်စပ်ချင်းဆက်ဆံနေတာမို့ဒီပြည်နယ်တွေဟာနှစ်နိုင်ငံဆက်ဆံရေးကိုပြသနေပါတယ်ချင်းတိုင်းသားမျိုးနွယ်တူတဲ့မီဇိုရမ်မှာမြန်မာဒုက္ခသည်အများဆုံးခိုလုံခွင့်ရကြပါတယ်ဈေးကူတာခွင့်ရရှိကြပြီးလွတ်လပ်စွာသွားလာနိုင်ပါတယ်မဏိပူမှာတော့ဒုက္ခသည်ကိုတရားဝင်အသိအမှတ်ပြုတာမျိုးမရှိဘဲဝင်ရောက်ခိုလုံမှုကိုဟန်တားတာတွေရှိပါတယ်
စကိုင်းတိုင်းကတမူးနဲ့မဏိပူကမိုရေဟာ ကုံသွေးအချက်အချာတွေဖြစ်ပြီးမိုးထဲမှာပညာသင်တဲ့မြန်မာကျောင်းသားတွေရှိပါတယ်။မဏိပူအစိုးရကတော့စစ်ကောင်စီလက်ထက်မှာဝင်ရောက်ခိုးလုံတဲ့မြန်မာတွေများပြားလာမှာကိုစိုးရိမ်ပုံရပါတယ်။ဒါကြောင့်ဝင်ခွင့်ယာယီပိတ်ပင်တာမျိုးမကြာခဏလုပ်တတ်ပါတယ်။မဏိပူအာသံမီဇိုရန်နဲ့နာဂပြည်နယ်တွေမှာသဘုံလှုပ်ရှားမှုတွေရှိပါတယ်။အိန္ဒိယသဘုံအုပ်စုတွေကိုတရုတ်နဲ့ပါကစ္စတန်ကလက်နက်ပစ္စည်းထောက်ပံ့ပြီးမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်ပြည်မှာစခန်းဖွင့်ကြတယ်လို့သိရပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကစထားတဲ့ကာရဒန်ဘက်ဆုံပို့ဆောင်ရေးစီမံကိန်းဟာနောက်နေ့ကြန့်ကြာနေစေဖြစ်ပါတယ်။2010မှာစတင်အကောင်အထည်ဖော်တဲ့စီမံကိန်းဟာ10နှစ်ကျော်ကြာနေပြီမဲ့တိုးတက်မှုစိတ်သုံးနေတုံးပါပဲ။တရုတ်စီမံကိန်းတွေကတော့တိုးပွားနေပါတယ်။အိန္ဒိယရဲ့အသတင်းထုတ်လုပ်မှုဟာဒေါ်လာတန်ပေါင်း3တန်းခွဲသာရှိပြီးတရုတ်ကတန်ပေါင်း18တန်းကျော်နှစ်စဉ်ထုတ်လုပ်နေတာမို့မြန်မာပြည်ကိုစီးပွားရေးလွှမ်းမိုးဖို့ပြင်ဆင်ရမှာအိန္ဒိယဟာတရုတ်ကိုမှီဖို့အလားအလာမရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတင်ပြမယ့်အစီအစဉ်ကတော့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာအသက်ကြီးချိန်အရက်တောက်များတာကိုကြော်လွှားနိုင်ဖို့ဆွေးနွေးတင်ပြထားပါတယ်အသက်အရွယ်ရလာသူတွေအရက်တောက်တာကြောင့်အန္တရာယ်ရှိလာနေပေမဲ့လည်းအရက်ပိုတောက်ဖြစ်စေတဲ့အကြောင်းအရင်းတွေလည်းရှိနေပြန်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်ဘလို့အကြောင်းအရင်းတွေရှိနေပြီးဘလို့ကြော်လွှားသင့်ပါသလဲဒီအကြောင်းကို New York Brooklyn ဆေးရုံကအရင်နဲ့မူရဌာနညွှန်ကြားမှုလည်းဖြစ်အထွေထွေယောဂကုဌာနမှုလည်းဖြစ်တဲ့သမားတော်ကြီးဒေါက်တာမြင့်လွင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်ဟုတ်ကဲ့သမားတော်ကြီးဒေါက်တာမြင့်လွင်ခင်ဗျာကျွန်တော်တို့အရက်တောက်သွမှုအန္တရာယ်တွေကြောင့်အခုအရက်ကိုတောက်နေသူတွေမြန်မာနှစ်သက်ခုခဲ့တဲ့ဇာတ်ကနေစပြီးတော့ဗောနော်စရှော့တောက်ကြဖို့အထူးသဖြင့်တော့အသက်အရွယ်ရလာသူတွေမှာဘလို့ထိခိုက်လွယ်တာတွေနဲ့ဘာကြောင့်ထိခိုက်လွယ်တာတွေနောက်ဘလောက်ပမာဏအထိဘလို့လူတွေမှာရှော့တောက်တင်တာတွေတချို့ပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးအခုလိုအန်ဒီရဲ့များတဲ့ဂျားကပဲတစ်ဖက်မှာလဲဒီအသက်အရွယ်ရလာသူတွေမှာပိုတောက်မိစင်နိုင်တဲ့အခြေအနေတွေကငယ်စဉ်ကတည်းကပေါ့နော်ပိုများနိုင်တဲ့အနေအထားရှိတတ်တာမို့ဒါတွေကိုသတိပြုဆင်ခြင်ဖို့နဲ့ဘလို့ကြော်လွားတင်တာတွေကိုပါဆက်ဆွေးနွေးမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီအသက်ကြီးလာတဲ့ခါကျတော့တချို့လူတွေကလည်းဒီမိသားစုပေါ့နော်မိသားစုပြဿနာကြောင့်မိသားစုပြဿနာဆိုတာကသူတို့ရဲ့ life partner ပေါ့သူတို့ကသူတို့ချစ်ခင်ရတဲ့အမျိုးသမီးတော်တော်ကောင်မျိုးသားတော်ကောင်သူတို့ဆုံးပါတဲ့ခါကျတော့သူတို့ကဒီ lonely ဖြစ်တယ်ကြည့်ကြတယ်နောက်တစ်ခါကျတော့စိတ်ကြယောဂ depression တွေဖြစ်တယ်အာဒါမျိုးတွေဆိုတော့သူတို့အရက်တောက်ဖို့အတွက်ကိုပို့ပြီးတော့ဖြစ်စီတာပေါ့နောက်တစ်ခုကသူတို့ကငကောအလုံးလုံးတယ်အခုကအလုံးမလုံးတော့အလုံးမရှိတော့ဆိုတော့သူတို့အလုံးမရှိတဲ့အချိန်မှာသူတို့ဘယ်လိုဖြတ်တန်းမလဲပေါ့အဲ့ဒီဟာပြဿနာတစ်ခုရှိတယ်နောက်တစ်ခုကအသက်ကြီးရလူတွေကညဘက်ညဘက်ပို့အိတ်လို့မပြောဘူးအိတ်မပြောတဲ့အခါကျတော့အိတ်ပြောအောင်ဆိုပြီးတော့တစ်ခါကျတော့အရက်ကိုပို့တောက်တဲ့လူတွေရှိတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ဒီအထီးကျန်ဆန်စိတ်တက်ကြတာနဲ့အလုံးမရှိအိမ်မပြောတာတွေကြောင့်ဒီရက်ကိုပို့တောက်တာပြင်ပေါ့နော်တခြားရောပို့တောက်စင်နေတဲ့အခြေအနေတွေရှိသလားဆရာ
တချို့လူတွေကြတော့တော့ဒီအသက်ကြီးလာတော့ခါကြတော့အကျောအစ်တွေကနာတယ်ခါးတွေကနာတယ်တော့တခါကြီးကြတော့အယ်ကိုဟောကိုတော့ဆေးဝါးအဖြစ်သုံးပြုပြီးတော့စပြီးတော့တောက်တယ်နောက်တချို့လူကြတော့ဟိုအသက်ကြီးလာတော့ဒီကန်ဆာယောဂါတွေတွေ့လာတယ်တော့ဟတ်နှလုံးယောဂါတွေတွေ့လာတယ်ဆိုတော့အဲ့ဒါတွေအတွက်စိတ်ပူပြီးတော့အာဖြစ်ချင်တာဖြစ်သွားဆိုပြီးတော့တော့အရက်ပို့ပြီးတော့တောက်လာတဲ့ဟာတွေရှိတော့ဗောနော်ဒါကြောင့်မလို့တော့အသက်ကြီးတဲ့လူတွေအတွက်ကိုတော့ဗမာပြည်ကတော့ကျွန်တော်တို့ရင်ကျင်းမှုရပါဗောနော်ဒီအသက်ကြီးတဲ့လူတွေကိုလည်းပို့ချိပေးရပေါ့ချိပေးတဲ့အခါကျတော့ဒီပြဿနာတွေကနည်းနည်းနဲ့နောက်တိုင်းနိုင်ငံနဲ့ဆက်လို့ရှိတော့နည်းနည်းလေးတော့နဲတော့ဗောဒါပေမဲ့ဒီပြဿနာကတော့တော့အနည်းနဲ့အများတော့ရှိနေတာဗောဒါပေမဲ့တော့အသက်ငယ်တဲ့လူကတော့ပြဿနာတိတ်မဖြစ်မဲ့အသက်ကြီးတဲ့လူမှာတော့ပို့ပြီးတော့ပြဿနာတက်နိုင်တော့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီအသက်ရွယ်ရလာချိန်မှာပေါ့နော်ပို့ဖြစ်လာနိုင်တဲ့ဒီကြိုက်ခဲနာကျင်မှုကနေသက်တာစေးဖြစ်သုံးကျင်တာနဲ့နောက်ပို့ဖြစ်လာနိုင်တဲ့ယောဂတွေပေါ့စိတ်ဖိစီးတာတွေအတွက် သူတို့ကိုပို view site ပေးတင်တာဖြင့်နောက်ရောအဓိကဘလို့ကြော်လွားနိုင်ကိုအကြံပြုချင်းတယ်လဲဆရာ
အခုကတော့သူကဒီပူပြင်းတဲ့ຢာတီဆိုတော့ခုကိုတတိထားအောင်ပါဗောဒီဟာသူကရက်တောက်တဲ့ခါကျတော့သူကအချိုးရေးလေးများများလေးတောက်ပေးသူကအမီးလေးများများစားပေးအသီးရွက်လေးများများစားပေးအဲ့ဒါဆိုလို့ရှိရင်သူကမူးတင်းတလောက်မမူးတော့ဘူးဗောနည်းနည်းတက်တာတော့ဗောနောက်တစ်ခုကဒီတခါကြီးကြလို့ရှိရင်ဒီအရက်ကအရက်မူးလို့မူးလဲတာရှိတယ်ဒါအရက်တောက်လို့ရှိရင်သူက blood pressure ကျတာကျလို့မူးလဲတာပဲရှိတယ်ဒီအရေခန်းချောက်တဲ့ dehydrate ဖြစ်လို့ရှိရင်သူက blood pressure ကျရတယ်ဒါကြောင့်မူးလဲတာရှိတယ်ဆိုတဲ့အခါကျတော့ဒီ hydration ပေါ့ရေများများတောက်ပေးဖို့အစာလေးများများလေးစားပေးဖို့အသီးရွက်လေးနဲ့စားပေးဖို့အဲ့ဒါလေးအကြံပြုချင်တယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီရေနဲ့ရေထက်ပါတဲ့အစာတွေကိုပေါ့နော်ပို့ပြီးတော့တွဲစားပေးတင်တာအပြင်ဆရာရင်ပြောခဲ့တဲ့ဒီပို့ကူးဆိုင်ပေးဖို့ဆိုတာမှာဘလိုမျိုးဒီအဓိကပိုကူးဆိုင်ပေးတင်တဲ့အနေအထားမျိုးကိုအသေးစိတ်လေးရှင်းပြပေးလို့ရမလား
ဒီအထူးဖြင့်အသက်ကြီးတဲ့လူတွေပေါ့အပြင်ထွက်လို့ရှိရင်ရက်တောက်တယ်ဆိုလို့ရှိရင်သူတို့ခြေပြင်းမဲ့လူတယောက်ပါလို့ရှိရင်တော့ပိုကောင်းတာပေါ့သူကအပြင်ထွက်တဲ့ခါကျရင်တော့ကြတော့ချော်လဲတာကြီးဖြစ်နိုင်တယ်သူကတခါကျရင်လမ်းမှာမူးလဲတာကြီးဖြစ်နိုင်တယ်အထူးဖြင့်တော့ရာသီဥရာတအားပူတဲ့ခါကျတော့အဲ့လိုမျိုးလေးထားလို့ရှိရင်တော့ပိုကောင်းမှာထင်တာပေါ့နောက်တစ်ခုကတော့ကျွန်တော်ပြောချင်တာကတော့ဒီဗမာပြည်ရဲ့ချစ်စရာကောင်းတဲ့အလေးထားလေးပေါ့နော်ကိုယ့်ရဲ့အဖေအမေတွေကိုသူတို့အသက်ကြီးတဲ့အထိဝိုင်းပြီးတော့ချီးပေးကြတယ်အဲ့ဒါလေးကတော့တော်တော်ကြီးကိုချစ်စရာကောင်းတဲ့အလေးချင်လေးပေါ့ကျွန်တော်တို့ဒီဟာလေးကိုဆက်ပြီးတော့ကျွန်တော်တို့ထိန်းသိမ်းတင်တယ်လို့ထင်တယ်ဒါနောက်နိုင်နိုင်ငံမှာပြဿနာတက်တာကအဲ့ဒီလိုမျိုးရင်ချင်းမှုမရှိတော့ကြောင်လို့တော့ပို့ပြီးတော့ပြဿနာတက်တယ် they feel more lonely အဲ့လိုမျိုးပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာအခုလိုဒီအထီးကျန်မဆန်ရအောင်ပေါ့နော်အနိကကီးဆိုင်ပေးရပြင်သူတို့အတွက်သက်သက်မမတခြားလုပ်ပေးနိုင်တာမျိုးတွေရောရှိသေးလားဆရာကြီ
းတချီတဲ့လူတွေအိမ်မှာရှိရသလိုရှင်သူတို့ဟို occupy ဖြစ်အောင်ပေါ့သူတို့ဆိုတော့ occupy ဖြစ်နေလို့ရှင်အလုပ်များနေအောင်လုပ်ပေးရမယ်အဲ့ဒါဆိုလို့ရှင်သူတို့ကဒီ lonely ပေါ့ဒါအထီးကျန်တာ depression စိတ်ကြရောဂါဖြစ်တာတွေပုံနေရတော့ပေါ့အဲ့ဒါမျို
းအလုပ်တစ်ခုခုရှိနေအောင်ပေါ့နော
်တစ်ခုရှိနေရမယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာလည်းဒီအလုပ်ရှိပြီးတော့စိတ်လဲချမ်းသာအောင်ပေါ့နော်မြမတလေအရာဥပမာမြေးတွေကိုတက်နေသလောက်ဝိုင်းထိန်ပေးတာမြေးတွေကလည်းဝိုင်းပြီးတော့သူ့ကိုဝန်းရံပေးတာဖြစ်ဖြစ်ပဲပေါ့နော်ဘယ်လိုမျိုးဆက်ပြီးတော့အကြံပြုချင်တယ်လဲဆရာကြီး
နောက်တစ်ခုကဗမာဟိုရင်ချေးမှုအနေနဲ့ဆိုရင်တော့သူကဒီအချိန်မှာတရားဘောင်တော်ပွားတာ meditation လုပ်တာတရားကြောင့်ဆင်းနေတဲ့ကိစ္စတွေပါညာလှုပ်ခြင်းအပြင်ဒါဒီအလုပ်များနေတဲ့ဟာတွေဖြစ်စေတာပေါ့အာဒီလိုမျိုးဟာလေးတွေကျွန်တော်တို့ maintain လုပ်ထင်တယ်ပေါ့သူချင်းဒီနှစ်တက်မှာလဲအရက်တောက်မဲ့စားအသက်ကြီးတဲ့လူများအကယ်တရားဝင်အောင်ပွားပြီးတော့တရားအကြောင်းနေဆွေးနွေးကြမှာဆိုလို့ကျွန်တော်အကျိုးကိုရောက်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအနေနဲ့ပေါ့နော်အခုလိုဒီအသက်ရွယ်ရလာတဲ့ဒီမှာအရက်ပို့ပြီးတော့ဟိုထင်းထင်းသိမ်းသိမ်းနဲ့ short တောင်းနိုင်ဖို့အရေးကြီးတာအတွက်ပါထက်ပြီးတော့အကြံပြုချင်တယ်လဲဆရာကြီ
းဆောနာပြောလို့တရက်ဆိုလို့ရှင်တော့ the bad အော်ဗောဗမာလိုခေါ်တော့တပတ်ပေါ့ဒါဒီမှာတော့1 drink ပေါ့ဒီလိုမျိုးတပတ်အဲ့လိုပဲတောက်တင်တော့ပေါ့နောက်တစ်ခုကတော့ဒီပုံမှန်တနေ့နေ့တိုင်းတောက်တာတည်းဆားလို့ရှိရင်တပတ်မှာ3-4ရက်လောက်တော့ဒီခဏနားလိုက်အဲ့ဒါဆိုလို့ရှိရင်ပို့ပြီးတော့ခေါင်းတယ်နောက်မဆိုနေ့တိုင်းတောက်လို့ရှိရင်ကြာလို့ရှိရင်ဒီအရက်ဆွဲတဲ့ပို့ဖြစ်နိုင်ခြေရှိ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲပတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VO ရဲ့တောက်ကြောင်နေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါတော့မယ် Fever Wine တို့အသားတွေကစူးစီးတိဖြတ်တင်ဆက်ထားတာပါ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းသာသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ရီမြို့နယ်မဲကနေရွာအနီးဝန်းကျင်မှာတော့စစ်တပ်နဲ့ကရင်တော်လှန်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေဆက်ဖြစ်နေပြီးလေကြောင်းကနေပါပစ်ခတ်တိုက်ခိုက်နေပါတယ်ဖကံမျိုးနဲ့အတွင်းမှာတော့စစ်ကောင်စီရဲ့ကားကို KIA မိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သားတွေတိုက်ဆုံခဲ့တဲ့အပြင်အရသာတိုက်ဆုံမှုတွေလည်းရှိနေပါတယ်။တရင်လွာတွေတဲမှာတော့လေကြောင်းကနေတိုက်ခိုက်ခံရပြီးတဲ့နောက်ဗစီကြီးရွာကန်တွေဟာစိတ်ပိုင်းရောရုပ်ပိုင်းမှာထိခိုက်ပြီးအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့နယ်မဲကနေရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်နဲ့ကရင်တော်လှန်ရေးပူးပေါင်းအဖွဲ့တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပြီးဧပြီလ19ရက်နေ့မနက်ပိုင်းမှာတော့လေရင်နဲ့လာပစ်သွားတယ်လို့ဒေသခံတွေကပြောပါရယ်။လေရင်ပြန်သွားပြီးတဲ့နောက်တိုက်ပွဲဆက်လက်ဖြစ်ပွားခြင်းမျိုးမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ကြေးရွာတွေအတွင်းကိုတဖက်တပ်ပစ်ခတ်နေပြီးနေအိမ်တွေထိမှန်ပျက်စီးကုန်တဲ့အပြင်စစ်တပ်ကအိမ်တွေကိုမီးရှို့ဖျက်ဆီးနေတာတွေလည်းရှိနေတယ်လို့မဲကနေဒေသခံတွေကပြောပါရယ်မဲကနေရွာကတိုက်ပွဲတွေကြောင့်ဒေသခံတွေဟာနီးဆက်ရာတခြားကျေးရွာနဲ့ဘေးလွတ်မဲ့ဒေသတွေစီကိုထွက်ပြေးတင်းချောင်နေရပြီးတချို့ကတော့မဲကနေဘုံကြီးကျောင်းမှာခေါလုံနေကြရပါတယ်
ပဦးပြည်သူလွတ်မြောက်ရေးအဖွဲ့ချုပ် PNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းလင်းခေးခရိုင်မောက်မဲမြို့နယ်ထဲမှာကလေးတယောက်အပါဝင်ဒိတာခန့်၃ယောက်မိမျိုးမိုင်းနေမိခဲ့လို့တံရရရှိခဲ့ကြပါတယ်။အဘီလာ၁၈ရက်နေ့တုန်းကမောက်မဲမြို့နယ်ကန်ဒူးကြီးအုပ်စုပတက်ရွာကအသက်၈နှစ်အရွယ်နန်းအိမ်ခမ်းဆိုတဲ့ကလေးနဲ့အခြားအမျိုးသမီး၂ယောက်တို့ရွာပြင်မှာဟင်းရွက်သွားခိုးချိန်မိုင်းနေမိပြီးတိခိုက်တံရအတီတီရသွားတာဖြစ်ပါတယ်။တံရရသွားတဲ့သူတွေကိုတော့ PNLO တပ်ကခေါ်ယူစီးကုသပေးနေတယ်လို့မောက်မဲဒီတာခန့်တယောက်ကပြောပါတယ်မိုင်းနေမိတဲ့နေရာဟာအေဘီလာဆန်းပိုင်းကလေးက PNLO နဲ့ RCSS တို့ကြားပရိဖက်ကဖြစ်ပွားတဲ့နေရာတွေဖြစ်ပြီးမိမျိုးမိုင်းကတော့ဘယ်အဖွဲ့ရဲ့လက်ချက်လဲတော့မသိရပါဘူး
ကချင်ပြည်နယ်ဖားကမြို့နယ်အတွင်းကလမ်းခွဲတစ်ခုမှာဧပြီလ18ရက်နေ့ကစစ်ကောင်စီရဲ့ကားကိုကချင်လွတ်လပ်ရေးတပ်မတော် KIA ကမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်ကောင်စီဘက်ကတိုက်ဆုံမှုအပြင်အရတားတိုက်ဆုံမှုတွေလည်းရှိနေခဲ့တယ်လို့ KIO ဘက်ကပြောပါတယ်။အဲ့ဒီမိုင်းဆွဲတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား၄ယောက်တိုက်ဆုံခဲ့တဲ့အပြင်အရာရှိ၁ယောက်အပါအဝင်အယောက်20လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KIO KIA လက်အောက်ခံတက္ကသိုလ် net ကကချင်ပါတာနဲ့တည်ရင်ရေးသားထားပါတယ်ဒါအပြင်မိုင်းဆွဲတက်ခိုက်ခံရတဲ့ကားပေါ်မှာစစ်ကောင်စီကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်လာတဲ့ဒေသခံတွေထဲကအမျိုးသမီး၁ယောက်သေဆုံးပြီး၆ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြုပ်နယ်မှာစစ်ကောင်စီတပ်ဖွဲ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်တအူးအပါဝင်အရက်သား၃ဦးတိဆုံးမှုဖြစ်ပွားခဲ့ပါတယ်မင်းတပ်မြုပ်နယ်တိုက်နယ်အမှတ်၁ပန်းပါရွာရဲ့အေဘီလာ၁၆ရက်နေ့ညနေပိုင်းအချိန်မှာစစ်တပ်ကတိုက်လေရင်နဲ့ဘုံ၁၈လုံးကျဲချခဲ့တာဖြစ်ပြီးအသက်၄နှစ်အောက်ကလေးငယ်တယောက်အသက်၁၈နှစ်အရွယ်အမျိုးသမီးတယောက်နဲ့အသက်၈၀အရွယ်အမျိုးသမီးတယောက်တို့တိဆုံးခဲ့တာလို့စီတဲ့မင်းတပ်ကအေဘီလာ၁၈ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသား2ဦးအမျိုးသမီး5ဦးထိခိုက်ဒဏ်ရာရရှိခဲ့ကြပြီးလူနေအိမ်နှလုံးမီးလောင်ကလူနေအိမ်9လုံးပျက်စီးသွားတယ်လို့ဆိုပါတယ်
နှစ်သက်ကိုအထိတ်မှဖြစ်ဧပြီလ18ရက်နေ့မှာအချင်းသူအချင်းသား3015ရက်ကိုပြန်လွတ်ပေးတဲ့အထဲမွန်ပြည်နယ်က220ကျော်ပြန်လွတ်ပေးခဲ့ပေမဲ့နိုင်ငံရေးအချင်းသားတယောက်မှမပါဘူးလို့မွန်ပြည်နယ်အချင်းဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်မွန်ပြည်နယ်ကအချင်းစခန်း7ခုထဲကအချင်းသူအချင်းသား224ရက်ကိုကန့်သတ်ချက်တွေနဲ့ပြန်လည်လွတ်ပေးခဲ့ရမှာခိုးမှုမှုရေးစေဝါမှုရဲပြေတပ်ပြေအမှုတွေတာပါဝင်ပြီးနိုင်ငံရေးအချင်းသားတယောက်မှမပါဘူးလို့နိုင်ငံရေးအချင်းသားအရေးကူညီပေးနေသူတယောက်ကပြောပါရယ်မွန်ပြည်နယ်ချိတ်မရောဘဟုအချင်းထောင်မှာတော့ရန်ကုန်မန္တလေးပဲခူးကရင်ပြည်နယ်မွန်ပြည်နယ်နဲ့အနေနဲ့အရရကနိုင်ငံရေးပုံမှန်တွေနဲ့ဖမ်းဆီးအချင်းချခံထားရတဲ့နိုင်ငံရေးအချင်းသူအချင်းသား300ခန့်ရှိနေပါတယ်
ရ ရခိုင်ပြည်မှာတကြံကာလအတွင်းရင်မတော်တဆဖြစ်ပွားမှုကြောင့်လူ၂ယောက်သေဆုံးခဲ့ပြီးလူပေါင်း၂၀ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူမှုကူညီအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ဧပြီလ၃ရက်နေ့ကနေ၁၈ရက်နေ့အတွင်းစစ်တွေမြို့မှာရင်မတော်တဆမှု22ကြိမ်ဖြစ်ပွားခဲ့တဲ့အတွက်တယောက်သေဆုံးပြီးအမျိုးသမီးတွေအပါအဝင်22ဦးဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲတောင်ကုန်းမြို့ကကိုထွန်းထွန်းနိုင်စုသူလဲရင်တိုက်မှုဖြစ်ပြီးသေဆုံးသွားပါတယ်။စစ်တွေမြို့ကသေဆုံးသွားသူကတော့ဆိုင်ကယ်အတိုက်ခံရပြီးသေဆုံးသွားတာဖြစ်တယ်လို့ရွှေရောင်မြစ်တာဖောင်ဒေးရှင်းအသင်းဥက္ကဋ္ဌဦးမင်းထေဝါကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါစကိုင်းတိုင်းကန့်ဘလူမြို့နယ်ပစီကြီးရွာလေကြောင်းကနေတိုက်ခိုက်ခံရပြီးတဲ့နောက်ဒေသခံပြည်သူတွေဟာဘေးလွရာကိုစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒေသခံပြည်သူတွေဟာဘေးလွရာကိုတိမ်းရှောင်နေကြရပါတယ်သူတို့တွေအခုဆိုရင်စိတ်ပိုင်းရောရုပ်ပိုင်းမှာထိခိုက်ပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ကျမအမည်ကနေတင်ဆက်ထားပါတယ်။ကမ်ဘလူမြို့နယ်ပစီကြီးရွာလေကြောင်းတိုက်ခိုက်ခံရမှုအပြီးတပတ်ကျော်ကြာလာတဲ့အထိရွာထဲကိုမပြန်ရဲကြသေးပဲအားလုံးဟာတောတောင်တွေထဲမှာနေနေကြရတယ်လို့မြေပြင်မှာရှိနေတဲ့အရေးပေါ်တုံ့ပြန်ရေးနဲ့ကူညီကယ်ဆယ်ရေးကော်မတီယာယီကဆက်သွယ်ရေးနဲ့ပြန်ကြားရေးတာဝန်ခံဦးမင်းတစ်ကအခုလိုပြောပါတယ်။
ဒါတော့စပွေးဆောင်တဲ့အခြေအနေများကတော့ကျွန်တော်တို့ဘယ်လောက်ထိစိုးဝါနေလဲဆိုရင်ကျွန်တော်တို့ဒီအိမ်တွေပေါ်လဲမနေရဘူးတော်ထဲမှာပဲတစ်ပင်အောက်ဒီမှာပဲနေကြတယ်ကျွန်တော်တို့ကူညီကြတဲ့သွားတာမှတိတ်ကိုတွေးဖို့တော်လေးကိုဒီလိုကြောက်ရွံ့နေကြတယ်ပေါ့နော်ထိတ်လန့်နေကြတယ်တချို့ဆိုရင်ဒီပြည့်ကြကြည့်မြင်ပြီးတော့ဟိုကိုကိုကိုတက်သေးရင်တော့တဲ့အထိပြောလာလာလေးရှိတယ်အဲပြီးတော့နောက်တစ်ခါသတင်းပေးကြောက်ဆိုတဲ့ဟာလဲဒီလိုစိတ်ထဲမှာအပြည့်နေတဲ့ပုံစံမျိုးရှိတယ်ဒါပေမဲ့အခုကတော်တော်လေးကိုထိတ်လန့်တုံ့လုံးနေတဲ့ရောသားကြီးရှိပါတယ်
ပစီကြီးရွာလေကြောင်းကနေတိုက်ခိုက်ခံရပြီးတဲ့နောက်ပြည်သူ400လောက်ကတောတောင်တွေထဲမှာနေနေကြပြီးကလေးတချို့ဆိုရင်ဆိုင်ကယ်တန်ကြားရင်အောင်မှကြောက်ရွံ့နေတယ်လို့ဦးမင်းတစ်ကဆက်ပြောပါတယ်
။သပေးဆောင်ရဲ့ဦးကြီးက400ကျော်လောက်ရှိပါလေ။ဒီနားတချို့ရွာလေးရတဲ့တချို့မလီရဲတော့ဘူး။အဲ့လိုရွာပြတ်ပုံစံမျိုးကိုပစီကြီးကဖြစ်တော့ပါလေ။လုံးဝတော်တော်ကြီးဒုက္ခရောက်နေတဲ့အနေအထားရှိပါလေ။ကြောက်လဲကြောက်ရွံ့နေတယ်။ဒီဆိုင်ကယ်တန်ကြားရင်အောင်မှသူလေရင်တန်းထင်ပြီးတော့ပြေးဝင်နေတဲ့ကလေးတွေရှိတယ်။ပြေးပုန်းနေတဲ့ကလေးတွေရှိတယ်။
ဧပြီလ17ရက်နေ့ကပစီကြီးရွာရဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ရုံးခန်းဖွင့်ပွဲကိုတက်ရောက်ဖို့ပြည်သူအယောက်800လောက်စုဝေးနေတဲ့အချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပစီကြီးရွာကစစ်ဘေးရှောင်ပြည်သူတွေဟာစိတ်ပန်းရောရုပ်ပိုင်းမှာပါထိခိုက်ဒဏ်ရာရကုန်တဲ့အပြင်အစားအသောက်နဲ့ဆေးဝါးတွေလည်းအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။စိတ်ပိုင်းရောရုပ်ပိုင်းမှာထိခိုက်သွားတဲ့ပြည်သူတွေအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံတော်အဆင့်သတ်မှတ်ပြီးတော့ကျန်းမာရေးစောင့်ရှောက်မှုတွေကိုလှုပ်ဆောင်ပေးနေတယ်လို့ NUG ပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောပါတယ်
ဒီမှာတော့ဒီစိတ်တန်ရအောင်နော် trauma တွေအကြီးအကျယ်ရကုန်တယ်ဘုရားကတမိသားစုလုံးမှာတယောက်တည်းကြံနေတော့တဲ့အနေအထားမျိုးတွေမှာမိမိကိုယ်ကိုတတ်သိနေတဲ့အနေအထားမျိုးတွေနောက်ပြီးတော့ဘလို့မှနောက်တစ်ခါလာပြစ်လို့တော့ငါတို့လမ်းပေါ်ထပ်ပြီးတော့ပြစ်ခံလိုက်တော့မယ်ဆိုတော့မနေချင်တော့ဘူးပေါ့နော်ဒီလိုအနေအထားမျိုးတွေနဲ့တော်တော်လေးကိုကြီးမားတဲ့စိတ်တန်ရတွေဒါရရှိနေတဲ့အခြေအနေဖြစ်တဲ့ကြောင့်ဒါတွေကိုလည်းပဲဒါနှစ်သိမ့်ဆွေးနွေးတဲ့အစီအစဉ်တွေပေါ့နော်ဒါတွေကိုကျွန်တော်တို့ဆက်လုပ်နေပါတယ
်ပစီကြီးရွာလေကြောင်းကနေတက်ခတ်ခံရမှုကြောင့်လူပေါင်း168ယောက်သေဆုံးခဲ့ရပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးအယောက်40အထိပါတယ်လို့ NUG ကသေဆုံးသူတွေရဲ့နာမည်စာရင်းနဲ့တကွာထုတ်ပြန်ထားပါတယ်ချင်းပြည်နယ်ဟာခါမြို့ကိုရိတ်ခါနဲ့လက်နက်ခဲယမ်းတွေလာပို့တဲ့တင့်ကနဲ့စစ်ကောင်စီရင်နန်းတွေကိုချင်းကကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့ပြီးစစ်တပ်ဘက်မှလည်းအကြဆုံးတွေအများပြားရှိခဲ့ပါတယ်။အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကအစုစည်းထားပါတယ်
။တင့်ကနှစ်စီးနဲ့ကားအစီး30ပါဝင်တဲ့စစ်ကောင်စီရင်တန်းဟာချင်းပြည်နယ်ဟာခါမြို့ကိုမူတွင်ရိတ်ခါနဲ့လက်နက်ခဲယမ်းတွေပို့ဆောင်ဖို့စကိုင်းတိုင်းကလေးမြို့ကနေမလ9ရက်နေ့ကလေးကထွက်ခွာလာခဲ့တာဖြစ်ပြီးဧပြီလ13ရက်နေ့မှာတော့သူ့ခရီးစဉ်ဟာမရှုမလှနဲ့အဆုံးသတ်သွားခဲ့ရပါတယ်ကလေးဖလန်ဟာခါလန်ခီတလျှောက်မှာချင်းအမျိုးသားတပ်မတော် CNN နဲ့ချင်းကာကွယ်ပူပေါင်းတပ်ဖွဲ့တွေကတိုက်မိုင်း drone တွေနဲ့အပြင်းအထန်တိုက်ခိုက်ခဲ့ကြပြီးဧပြီလ13ရက်နေ့မှာတော့တင့်ကားနှစ်စီးအပါအဝင်စစ်တပ်ရဲ့ယင်အားလုံးကိုဖျက်ဆီးနိုင်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF CNN ပြောရေးဆိုခွင့်ရှိသူ slide ချက်နေကပြောပါတယ
်စစ်ရင်တန်းကကလေးကနဲ့ဖလန်ကိုဖျက်တယ်ဖလန်ကနဲ့ဒီဟာခါပြူပါကိုဆက်ပြီးတော့ခြေတက်လာတာပေါ့အဓိကကတော့အဲ့ဒီရိခဖြစ်တင်ရဲ့လက်နေကြီးဆန်းဖြစ်တင်ရဲ့ပေါ့အဲ့ဒါမူတွင်စစ်စင်ရေးအတွက်ဖြစ်ပါလိမ့်မယ်အဲ့ဒါကိုကျွန်တော်တို့နဲ့ဒေသကာကွယ်တပ်ပူပေါင်းတပ်ဖွဲ့တွေအဲ့ဒီလမ်းကြောင်းတစ်လျှောက်ကျွန်တော်တို့တိုက်ခိုက်မှုတွေလုပ်တယ်ဒီ73ရက်ပေါ့သူတို့ရဲ့ ရင်အားလုံးကိုကျွန်တော်တို့ဖြည့်ဆည်းထိမ့်သိမ်းနိုင်ခဲ့တယ်ပေါ့အဲ့ဒီမှာအဓိကသူတို့ဒီစစ်တုံးတင်ကားအစီအပါဝင်ပေါ့နော်ပြီးတော့မြေထူးဆက်သူတို့ရိတ်ခတည်လာတဲ့7ဘင်းကားနဲ့6ဘင်းကားတွေပေါ့နော်အဲ့ဒါဒီအဲ့ဒါကတော့သူတို့ခုလက်ရှိအရာတော့သူတို့အားခါကိုတစီမှတော့ဝင်နိုင်မှာတော့မဟုတ်တော့ဘူးပေါ့နော်
ဖလန်နဲ့ဟာခါကြားမှာချင်းကကွေပူပေါင်းတပ်ဖွဲ့တွေကတိုက်မိုင်းဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်အေဘီလာ73ရက်နေ့ချွန်ကျုံးရွာတိုက်ပွဲမှာစစ်တပ်ရဲ့ရင်အားလုံးကိုဖျက်ဆီးနိုင်ခဲ့ကြတာလို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ဟာကလေးမြုပ်ကနေတက်လာတဲ့အချိန်မှာအင်အား200ဝန်းကျင်ရှိပေမဲ့လက်ရှိချွန်ကျုံးရွာအယောက်မှာတော့အင်အား40ဝန်းကျင်လောက်ပဲကျန်ပြီးတိုက်ပွဲအတွက်မှစစ်တပ်ဘက်ကအများပြားကြဆုံးမှုရှိနိုင်တယ်လို့ဇလိုက်ထက်နေကဆက်ပြောပါတယ်
အင်းအားနှရာထဲမှာအခုက40ပဲကျန်တော့တယ်ဒါပေမဲ့ကျန်တဲ့တပ်ဖွဲ့ဝင်တွေကအားလုံးကျက်ဆုံးတာမျိုးမဟုတ်ဘူးအကျက်ဆုံးတော့တရာတော့ကျော်တယ်120လောက်တော့ခန့်မှန်းတယ်ဒါပေမဲ့သူကျန်တဲ့ဟာဒီကတော့ချိခက်တန်ရရတယ်ရှိနေမကောင်းတဲ့လူတွေလည်းရှိတယ်တရာမှာ90တရာခိုင်နှုန်းကတော့ကျက်ဆုံးအဲ့ဒါလို့ပြောလို့ရပါတယ
်တရက်ခရီးပဲသွားရတဲ့ကလေးဟာခါလန်းကိုစစ်ကောင်စီရင်တန်းဟာတလကျော်ကြာတဲ့အထိမရောက်နိုင်ပဲဖြစ်နေပြီးလက်ရှိမှာတော့ဟာခါမြို့နယ်18မိုင်ကွာဝေးတဲ့ချွန်ကျုံးရွာမှာချင်းမဟာမိတ်ပူပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ပိတ်မိတောင်တင်နေစေပဲဖြစ်ပါရယ်ခင်ဗျာ
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
မြောက်ရီမြို့နယ်မဲကနေရွာအနီးဝန်းကျင်မှာစစ်တပ်နဲ့ကရင်တော်လှန်ရေးပူပေါင်းတပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဧပြီလ19ရက်နေ့မှာလေရင်နဲ့လာပစ်သွားခဲ့ပါတယ်ဖကမြွနဲ့အတွင်းကဧပြီလ18ရက်နေ့ကစစ်ကောင်စီရဲ့ကားကို KIA ကမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သားတွေသေဆုံးခဲ့တဲ့အပြင်အရက်သားသေဆုံးမှုတွေလည်းရှိနေပါတယ
်သောရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမအာမီပါ
ဒါကတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်လက်တွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် Fever Wine Dot သားတွေကစူးစီးတိပြတင်ဆက်ထားတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကတလဲပြောပြပါအောင်မယ်
နေတိုမဟာမိတ်ဖွဲ့အတွင်းမှုချုပ်ရန်စတော်တန်ကခါယူကရိန်းဟာအမေရိကန်ဥဆောင်တဲ့အနောက်ဆဲအုစုနဲ့ရဲ့ဖြစ်တဲ့နေတိုဖွဲ့မဟာမိတ်အဖြစ်နဲ့ရှိတိုက်တယ်လို့ကျက်သပရင်းနေမှာပြောကြလိုက်ပါတယ်နေတိုအတွင်းမှုချုပ်ရဲ့ဒီရက်တီချင်းနဲ့ပတ်သက်ပြီးတော့ရုရှားကချက်ချင်းပဲကန့်ကွက်ခဲ့တာပါယူကရိန်းနိုင်ငံရဲ့ဆိုဗီယက်ယူနီယံခေတ်စစ်ပစ္စည်းတွေကိုနေတိုအဖွဲ့ဆန်နဲ့ကန့်ညီတာတွေနဲ့ပြောင်းလဲတက်ဆင်ရေးအတွက်နေတိုမဟာမိတ်ဖွဲ့ကနေပံ့ပိုးကူညီမယ်လို့သူကယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တာလည်းဖြစ်ပါတယ်။အာဖရိကတိုက်အရှေ့မြောက်ပိုင်းကဆူဒန်နိုင်ငံမှာစစ်ကောင်းဆောင်နှစ်ဦးတိုက်ပွဲဖြစ်ပွားပြီးတော့တင်းမာမှုတွေမြင့်တက်နေတာကြောင့်မြို့တော်ခါတွန်ကအမေရိကန်တိုင်းဝန်တန်းတွေကိုလိုအပ်ရင်ကယ်ထုတ်နိုင်မှုအတွက်အမေရိကန်ပန်တဂန်စစ်ဌာနချုပ်ကဆူဒန်နားမှာစစ်တပ်တွေကိုအင်အားချထားပါတယ်။အမေရိကန်အာဖရိကစစ်ဌာနချုပ်ကဆူဒန်နိုင်ငံရဲ့အခြေအနေကိုစောင့်ကြည့်နေတာဖြစ်ပြီးဖြစ်နိုင်ခြင်းအမျိုးမျိုးအတွက်တင့်လျော်တဲ့အစီအစဉ်တွေကိုပြင်ဆင်နေတယ်လို့လည်းကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာပေါ်မှာရင်းယူတန်းခတ်မှုတွေချမှတ်ရေးနဲ့ပတ်သက်ပြီးတော့ British Parliament မှာမြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေတွေကိုဒီတစ်ပတ်ထဲမှာပဲဆွေးနွေးခဲ့ကြတာပါ Britain ရဲ့မြန်မာပေါ်မှာရင်းယူတန်းခတ်မှုချမှတ်အကောင့်ထဲဖော်ရေးနှေးကွေးနေမှုပေါ်ဖြည့်ရှင်းမှုအတွက်လွှတ်တော်အမတ် Rafu Rana Ali ကတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံကိုလျင်းစီးတင်ဖို့ရမှာစီတင်ဖို့တွေကိုအာမခံဝန်ဆောင်မှုပေးနေတဲ့ British အာမခံကုမ္ပဏီ၅ခုကိုဝန်ဆောင်မှုရဆိုင်ဖို့အတွက် Britain ချင်းဆိုင်မြန်မာရေးလှုပ်ရှားတဲ့ Burma Campaign UK ကဧပြီလ20ရက်နေ့မှာတောင်းဆိုပါတယ်ဒီကုမ္ပဏီ၅ခုရဲ့အမေရိကန်နိုင်ငံတကာလုံခြုံရေးစံတာခွင့်အဖွဲ့ Amnesty International ကထုတ်ပြန်တဲ့သတင်းတမန်ကွန်မြူစီအမည်နဲ့အစိုးရခန်းစာမှာဖော်ပြထားပါတယ
်တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Robert McLean တို့ဖြစ်ပါတယ်ခင်ဗျာ VO ရဲ့တောက်ကြနေမနက်ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်းတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူများလည်းဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့ဇော်မိုးကြော်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.